Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ29ရက်တောက်ကြနေညဖက်9:20 NIT စီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ24 25 30 51တို့ကနေတက်ရိုက်ဖန်ယူနာနိုင်ပါရဲ့ရှင်။ကျမကနန်းလောပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်မာတီညဘက်သတင်းတွေကိုမဲ့အင်ဂျင်နိုင်နဲ့အတူတင်ဆက်ပေးသွားမှာပါ။ပါရီမာအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့တဲ့အစွန်းရောက်တပ်တွေကိုနှိမ်နှင်းဖြိုခွဲသွားမှာဖြစ်တယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လန်ကကတိပေးပြောဆိုလိုက်တာ။နောက်ဒီတရုတ်နိုင်ငံမှာလူခွင်ရေးလှုပ်ရှားသူ3ဦးကိုတရုတ်အစိုးရကပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်လိုက်တာ။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပါရှင်။ NLD ပါတီကောင်းဆောင်တဦးဖြစ်တဲ့ဦးညာဝင်းရဲ့ဂျပန်နိုင်ငံခီးစင်နဲ့ပတ်သက်လို့ကြားရမှာကတော့
ဂျပန်ကတော့ဒေသမှားတွေရဲ့ဘဝတိုးတက်ရေးအတွက်ကူညီပံ့ပိုးရတယ်ကိုအသာပြုံးတွေကိုသူတို့ဆက်ပြီးတော့ကူညီမယ်။တို့ရဲ
့ NLD ပါတီပြောခွင့်ရဦးညာဝင်းပါရှင်။နောက်ပိုင်းမှာအပြည့်စုံကြားရမှာပါ။ဒါအပြင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အစိုးရဖွဲ့စည်းပြီးချိန်မှာလက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဥက္ကဋ္ဌတောင်ဆန်းစုကြည်ကိုရိုင်းဦးဆောင်သွားမယ်ဆိုတဲ့သတင်းနဲ့ဖက်ကန်ဒေတာဖက်မှာလူပေါင်း400ထက်မနည်းဆန္ဒပြနေတဲ့အခြေအနေတင်ပြချက်နဲ့အတူအေယာဝတီတိုင်းမြောင်းမြောင်းဖက်မှာလည်းမြင့်သိမ်းခံထားရတဲ့ပြည်သူတွေဆန္ဒပြကြတဲ့အကြောင်းတွေကိုကြားရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။ဒီလိုသတင်းဆောင်မရင်မတိုင်ခင်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအင်ဂျင်နိုင်တို့ကပြောပြပေးကြပါဦးရှင်။
အခုလအတွင်းပါရီမြို့မှာအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့တဲ့အစွန်းရောက်တပ်ဖွဲ့တွေကိုနှိမ်နှင်းဖြိုခွဲသွားမှာဖြစ်တယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လန်ကဒီကနေ့မှကတိပေးပြောဆိုလိုက်ပါတယ်။အဲဒီတိုက်ခိုက်မှုအတွင်းကွယ်လွန်သူတွေကိုရည်စူးပြီးကျင်းပတဲ့အခမ်းအနားမှာအခုလိုပြောကြားလိုက်တာပါ။ပါရီ Invalides အမျိုးသားအထိမ်းအမှတ်အစားဦးမှာ IS စစ်သေးကြတဲ့ရဲ့လက်ချက်ကြောင့်တည်ဆုံးသူ130ရဲ့အသက်နဲ့နာမည်တွေကိုရွတ်ဆိုပြီးတော့ဒီအခမ်းအနားကိုစတင်ကျင်းပခဲ့ပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်တုန်းကပါရီမြို့ကကစက်ရုံနဲ့နေရာတချို့မှာအပြစ်မဲ့သူတွေကိုစစ်သေးကြွတွေကကူမပတ်ထားတဲ့ဘုံတွေကိုဖောက်ခွဲပြီးတော့တိုက်ခိုက်ခဲ့တယ်လို့တနက်နေ့လည်းပြစ်ခတ်ခဲ့ပါတယ်။ပြင်သစ်နိုင်ငံမှာအဆိုးရွားဆုံးဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုအတွက်အထိမ်းအမှတ်အခမ်းအနားကျင်းပရမှာပြင်သစ်နိုင်ငံခေါင်းဆောင်တွေတည်ဆုံးခဲ့သူတွေရဲ့မိသားစုဝင်တွေပါဝင်ဒဏ်ရာရသူတွေလည်းတက်ရောက်ပါတယ်။သမရအော်လန်ကစီးလုံးညီညွတ်မှုရဲ့အရေးပါမှုကိုအလေးပေးပြောဆိုပြီးပြင်သစ်နိုင်ငံအနေနဲ့မုန်တီးရန်လိုမှုမရှိသလိုအရှုပ်ပေးလက်မြောက်မှလည်းမဟုတ်ဘူးလို့ပြောဆိုသွားတယ်။ဒါပေမဲ့လည်းသူတို့ရဲ့ဘာသာရေးအဆုံးအမကိုတလွဲအသုံးချပြီးလူတွေဒုက္ခကြုံတွေ့ရအောင်လုပ်နေတဲ့ IS တွေကိုတော့အမြင့်ပြတ်ချေမှုန်းသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ။
ဂျာမနီနိုင်ငံကိုအကြမ်းဖက်တိုက်ခိုက်ဖို့စီစဉ်နေတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံထားရတဲ့အမျိုးသားနှစ်ဦးကိုဂျာမနီရဲတွေကဒီကနေ့ပြန်လွှတ်ပေးခဲ့ပါတယ်။သူတို့ကိုဆက်ဖမ်းထားဖို့ဘာအထောက်ထားမှမရှိတာကြောင့်ပြန်လွှတ်ပေးတာလို့လည်းရဲတွေကသတင်းမီဒီယာတွေကိုပြောပါရယ်။အစ္စလာမ်ယဉ်ကျေးမှုစင်တာတစ်ခုကိုဝင်ရောက်စီးနှင်းချိန်မှာသူတို့ကိုဖမ်းဆီးထိန်းသိမ်းခဲ့တာပါ။လောလောဆယ်အထိတော့ဘာလင်မြို့မှာအကြမ်းဖက်တိုက်ခိုက်ဖို့စီစဉ်နေတဲ့အနေထားတော့မတွေ့ရသေးဘူးလို့လည်းဘာလင်ရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါရယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာဒီလအတွင်းလူ130ကျော်တိုက်ဆုံခဲ့ရတဲ့ပစ်ခတ်မှုတွေနဲ့ဘုံခွဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဥရောပအာဏာပိုင်တွေကလုံခြုံရေးသတိအကြီးအကျယ်ထားဆောင်ရွက်နေကြတာလည်းဖြစ်ပါရဲ့ရှင
်။လာမယ့်2016ရီယိုမြို့မှာကျင်းပမယ့်နွေရာသီအိုလံပစ်အားကစားပွဲအပါအဝင်နိုင်ငံတကာပြည်ခုံပြည်အားကစားပွဲတွေမှာရုရှားအားကစားသမားတွေပါဝင်ခွင့်ပိတ်ပင်ခံလိုက်ရပါတယ်။ရုရှားပြည်ခုံပြည်အားကစားသမားတွေဟာအစိုးရကိုယ်တိုင်ကတရားမဝင်စီးတုံဆွဲဖို့အားပေးတဲ့အစီအစဉ်မှာပါဝင်နေကြတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပြီးတဲ့နောက်ကမ္ဘာအားကစားအသင်းကြီးတစ်ခုဖြစ်တဲ့နိုင်ငံတကာပြည်ခုံပြည်အဖွဲ့ချုပ်ကရုရှားပြည်ခုံပြည်အားကစားသမားတွေကိုနိုင်ငံတကာပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ခွင့်အကန့်အသတ်မရှိပိတ်ပင်လိုက်တာဖြစ်ပါတယ်။အခုလိုပိတ်ပင်လိုက်တယ်ဆိုတာကိုတော့မော်နာကိုမြို့မှာကောင်စီအစည်းအဝေးတည့်ရက်ကျင်းပပြီးမှနိုင်ငံတကာပြည်ခုံပြည်အဖွဲ့ချုပ်ကကြာတာပြီးနေတော့ကအတီးပြုပြောကြခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ရုရှားပြည်ခုံပြည်အဖွဲ့ချုပ်ကကြားနာစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုတာမျိုးလည်းမရှိပါဘူးလို့နိုင်ငံတကာပြည်ခုံပြည်အဖွဲ့ကပြောဆိုပါတယ်ခင်ဗျာ
UAE RS ဆော့ဘွားများနိုင်ငံရဲ့အဘူဒါဘိုင်းမြို့တော်မှာပထမဆုံးတရားဝင်အဖြစ်အစ္စရေးနိုင်ငံရဲ့အစိုးရဆိုင်ရာကိုယ်စားလှယ်အဖွဲ့ရုံးခန်းဖွင့်လှစ်မှာဖြစ်တယ်လို့တောက်ကြနေကအစ္စရေးအစိုးရအရာရှိတွေကြေညာခဲ့ပါတယ်IREN ခေါ်နိုင်ငံတကာပြန်လည်ပြည်ဖြိုးမြဲစွမ်းအင်အေဂျင်စီအတွက်အစ္စရေးကိုယ်စားလှယ်အဖွဲ့အနေနဲ့ရုံးခန်းဖွင့်ဖို့ပြင်ဆင်နေတာဟာနောက်ဆုံးအဆင့်ရောက်နေပြီလို့လည်းအစ္စရေးတန်အရာရှိရဲ့ပြောဆိုချက်ကိုကူကားပြီးအစ္စရေးနိုင်ငံတို့ Haritis သတင်းစာမှဖော်ပြထားပါတယ် အစ္စရေးကိုယ်စားလှယ်ရုံးဖွင့်လင့်မဲ့ကိစ္စနဲ့ပတ်သက်လို့ UAE အရာရှိတွေကတစုံတရာမှတ်ချက်ပေးပြောဆိုခြင်းတော့မရှိခဲ့ပါဘူး။တရားဝင်တန်တမာရေးအဆက်ဆက်မရှိတဲ့အစ္စရေးနဲ့ UAE နှစ်နိုင်ငံကြားမှာဒီကိုယ်စားလှယ်ရုံးအဖွဲ့အနေနဲ့လှုပ်ဆောင်မှုမရှိဘဲ IRENA အတွက်ပဲတန်တမာရေးအရာဆောင်ရွက်သွားမှာဖြစ်တယ်လို့အစ္စရေးအရာရှိကပြောပါရယ်။Egypt, Jordan နိုင်ငံတွေကလွဲပြီး Israel ဟာသူ့ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့တရားဝင်တန်တမာရေးထူထောင်မှုမရှိပေမဲ့လို့မကြသေးခင်နှစ်တွေအတွင်းမှာ Arab ခေါင်းဆောင်တွေနဲ့နောက်ွယ်မှာတွေ့ဆုံပြီးပူးတွဲအလုပ်လုပ်နေတာတွေကိုတန်တမာနီးလန်းကတဆင့် Israel ကတိုးမြင့်ဆောင်ရွက်နေတာပါရှင်
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုင်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နောက်ကြာနေညဘက်သတင်းတွေကို VOA ကနေဆက်လက်တင်ဆက်နေပါတယ်။ထိုင်းစီးပွားရေးလုပ်ငန်းတွေအိန္ဒိယမြန်မာနိုင်ငံထဲမှာချက်ထွင်လုပ်ကင်သွားနိုင်ဖို့အတွက်စီးပွားရေးလုပ်ငန်းရှင်တွေကထိုင်းဆိုရကိုကူညီပံ့ပိုးပေးဖို့ဆန္ဒရှိနေတယ်လို့ထိုင်းကုန်သွယ်ကြီးများအသင်းတက္ကသိုလ် AEC မဟာဗျူဟာဌာနကပြောဆိုရာကိုထိုင်းနိုင်ငံဘန်ကောက်ပို့သတင်းစာမှာဒီကနေ့ဖော်ပြထားပါတယ်။တရုတ်နဲ့ VNN အစိုးရတွေကတခြားနိုင်ငံတွေမှာလှုပ်ဆောင်ခဲ့တယ်လို့မျိုးထိုင်းနိုင်ငံအနေနဲ့လေအိန္ဒိယမြန်မာနိုင်ငံထဲမှာစီးပွားရေးလုပ်ငန်းတွေတိုးချဲ့လုပ်ကင်သွားနိုင်ဖို့ထိုင်းဝန်ကြီးချုပ်ဒါမှမဟုတ်ဒူးဝန်ကြီးချုပ်ကိုရင်ဦးဆောင်ပြီးတရားဝင်ခီးစဉ်တွေနဲ့စီစဉ်သင့်တယ်လို့ AEC မဟာဗျူဟာဌာနအကြီးအကဲပက်ဆက်ဒီပိုလ်ဆာရမ်ကပြောပါတယ်ထိုင်းနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကြားအချက်အလက်အပြန်အလှန်ဖလှယ်မှုတွေနဲ့တရားဝင်စီးပွားရေးခီးစဉ်တွေကနေနှစ်နိုင်ငံကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုတွေတိုးမြင့်လာအောင်ဆောင်ရွက်နိုင်မှာဖြစ်တယ်လို့သူကဆိုပါတယ်မြန်မာနိုင်ငံတွေမှာထိုင်းစီးပွားရေးလုပ်ငန်းတွေမချဲ့ထွန်နိုင်ပဲဖြစ်နေရတာဟာမြန်မာနဲ့ဆက်ဆံရေးပြတ်တောက်နေတာကြောင့်အဓိကဖြစ်တယ်လို့လည်းထောက်ပြတာရှိပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လာရင်ထိုင်းအစိုးရဟာကိုယ့်ကိုယ်ကိုဥဆောင်ချင်းကတာမျိုးလုပ်လို့မရှိဘူးလို့လည်းသုံးသပ်သူတချို့ကပြောပါတယ်။မကြသေးခင်နှစ်ပိုင်းတွေကစလို့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေရှိလာခဲ့ပြီးတဲ့နောက်အရင်စစ်အစိုးရလက်ထက်မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့တိုင်ခတ်မှုအတော်များများပြန်လည်ရုပ်သိမ်းခဲ့တယ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလည်းအရင်ကတည်းကစာရင်ပိုးများလာခဲ့ပါတယ်ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီမဲအပြတ်သက်အနိုင်ရခဲ့တဲ့အပေါ်နိုင်ငံတကာကအတိမတ်ပြုပြောဆိုရာတွေအများပြားရှိခဲ့ပြီးတဲ့နောက်အမီမဲစင်းတင်သွင်းခံထားရတဲ့မြန်မာကုမ္ပဏီတွေကိုအမေရိကန်ကစီးရင်တွေကဖယ်ရှားပေးနေတဲ့ဆိုတဲ့မျှော်လင့်ချက်တွေနဲ့မြန်မာနိုင်ငံတွေအမေရိကန်စီးပွားရေးလုပ်ငန်းတွေပုံမဝင်ရောက်လုပ်ကင်နိုင်တော့မယ်ဆိုတဲ့မျှော်လင့်ချက်တွေလည်းထွက်ပေါ်လာနေပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဇာတာပတိနေ့ညပိုင်းကရှီယာဗလီကျောင်းထဲကိုစီးနှင်းဝင်ရောက်ပြီးတိုက်ခတ်ခဲ့တဲ့တပ်နဲ့သမားတွေကိုခြေရာခံလိုက်ပြီးဖမ်းဆီးဖို့ရဲတပ်ဖွဲ့ကစူးစမ်းနေပါတယ်။ဒီအကြမ်းဖက်မှုကြောင့်အမျိုးသား2ဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာ IS Islamic စစ်သွေးကြွအုပ်စုတွေရဲ့လက်ချက်ဖြစ်တယ်လို့အစွန်းရောက် Islamic အုပ်စုတွေရဲ့ Internet Online လှုပ်ရှားမှုတွေကိုစောင့်ကြည့်နေတဲ့ American ပြည်ထောင်စုခြေဆိုင် Site ထောင်လန်းရေးဝန်ဆောင်မှုအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဗလီဆီယာတဦးတည်ဆုံးခဲ့ပြီးဒံယာရသူ3ဟာဆေးရုံမှာစိုးရိမ်နေရတဲ့အခြေအနေရှိနေတယ်လို့လည်းပြည်ရင်းရုပ်တံသတင်းတွေကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစ္စလာမစ်အစွန်းရောက်စစ်သွေးကြွတွေတိုးလာနေပြီလားဆိုတော့စိုးရိမ်မကင်းဖြစ်မှုတွေရှိနေချိန်မှာပဲဒီအကြမ်းဖက်တိုက်ခိုက်မှုဖြစ်ပေါ်ခဲ့တာပါရှင
်တရုတ်လူခွင့်လှူရှားသူ3ကိုတရုတ်အစိုးရကပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်လိုက်ပါရယ်2013ခုနှစ်ကစင်စာဆန့်ကျင်လှုပ်ရှားမှုတွေမှာပါဝင်လာကြောင်းအခုလိုထောင်ဒဏ်တွေချမှတ်တာပါလူခွေလှုပ်ရှားသူဂေါဖိုင်ရှင်းကိုထောင်ဒဏ်6နှစ်ချမှတ်လိုက်တဲ့အပေါ်အံအားတင်ပြီးစိတ်ဆိုးဒေါသထွက်တယ်လို့အဲ့ဒီလူခွေလှုပ်ရှားသူ3ရဲ့ရှင်းနေရန်လီက VOA ကိုပြောပါရယ်တောက်ကြနေစီရင်ချက်မချခင်လေးမှာတရားရုံးကနေသူ့အမှုတွေကိုရာဇဝတ်မှုတွေနဲ့အမှုထက်တိုးဆွဲချက်တင်ခဲ့တယ်လို့လည်းရန်ကပြောပါရယ်တရားရုံးကနေရာဇဝတ်မှုနဲ့အခုလိုတစ်ဖက်သက်ပြစ်ဒဏ်ချလိုက်တာမျိုးဘယ်တော့မှမကြားဘူးတဲ့အတွက်အန်အော်တုံလုံးမိတယ်လို့သူကဒီကနေ့ပြောပါရယ်အဲဒီဆန္ဒပြမှုအတွင်းပါဝင်ခဲ့တဲ့လူခွင့်လှူရှားသူလီယူယူန်ဒေါင်းနဲ့စန်ဒါရှန်တို့ကိုတော့ထောင်ဒဏ်3နှစ်နဲ့2နှစ်ခွဲစီအသီးသီးစီရင်ချက်ချခဲ့ပါရယ်အဲဒီထောင်ဒဏ်တွေအတွက်အယူခံဝင်သွားမှာလည်းဖြစ်ပါရယ်တရားရုံးမှာရဲရီယာဂေါကိုတဉျန်နဲ့ဆက်ဆံခဲ့တာကြောင့်လက်မောင်းမှာတဉျန်ရသွားတဲ့အတွက်ရဲတွေကိုရှေ့နေရန်ကအပြစ်တင်ခဲ့ပါတယ်။အသက်48နှစ်အရွယ်ကောင်ဟာ2013ခုနှစ်ကတည်းကအဖမ်းခံထားရတာကြောင့်ရုပ်ပိုင်းဆိုင်ရာကျန်းမာရေးဆွေးနွေးနေပြီးစိုးရိမ်ရတယ်လို့သူကဆိုပါတယ်။အဖမ်းစည်းကမ်းတူဖြစ်တဲ့ရှန်ဒါရှန်ကတော့ ထိန်းသိမ်းခံရတဲ့ကာလအတွင်းလက်ထိတ်ခြေလက်ခက်ခံထားရတယ်လို့ Amnesty International လူခွင့်အဖွဲ့ကြီးကပြောပါရယ်အခုထောင်ထဲအပြစ်ပေးခံရသူအလုံးပေါ်ဆွဲဆိုထားတဲ့အမှုတွေကိုအစိုးရအနေနဲ့ပါလက်ဖို့လဲ Human Rights လူခွင့်အဖွဲ့ကြီးကတောင်းဆိုထားပါတယ်ခင်ဗျာ
အမေရိကန်သမ္မတအိုဘားမားနဲ့မိသားစုတွေကျေးဇူးတော်နေ့ဆင်နွှဲနေချိန်မနေ့ကကြာသပတေးနေ့ကအင်ဖြူတော်ခြံဝင်းကိုခုံကျော်ဝင်ရောက်ခဲ့တဲ့အမျိုးသားတအူဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။အမေရိကန်အလံကိုကိုမာပတ်ထားတဲ့ဂျိုးဆက်ကပူတိုဟာခြံစည်းရိုးကိုခုံကျော်ပြီးမကြခင်မှာပဲလုံခြုံရေးအထူးတပ်ဖွဲ့တွေရဲ့ဖမ်းဆီးတာကိုခံခဲ့ရပါတယ်။သူဟာဖိုင်ဒရက်တစ်ခုကိုလက်မှာကင်ထားတယ်လို့မျက်မြင်တွေ့သူတွေကပြောပေမဲ့အထဲမှာဘာပါလာလဲဆိုတာကိုတော့တေချာမသိရပါဘူး။သူဘာကြောင့်အခုလိုအင်ဖြူတော်ခြံစည်းရိုးကိုခုံကျော်ဝင်ရောက်ခဲ့တာလဲဆိုတာကိုရဲတပ်ဖွဲ့ကစစ်ဆေးနေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းအီရက်စစ်ပြင်ဟောင်းတဦးခုလိုပဲခြံစည်းရိုးကိုကျော်ဝင်ခဲ့ပြီးအင်ဖြူတော်ရင်းကိုမဝင်ရောက်နိုင်ခင်လုံခြုံရေးအထူးတပ်ဖွဲ့တွေကသူ့ကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်ရှင်။
ရိုမန်ကက်သလစ်ဘာသာဝင်ရဲ့အကြီးအကဲပုပ်ယဟန်မင်းကြီးဖရန်စစ်ကလူမျိုးနွယ်စုအလိုက်အစွဲထားမှုကိုရှောင်ကျဉ်ဖို့နဲ့စင်စင်ဆာဆာရွေးချယ်မှုပြုလုပ်ကြဖို့ကညာလူငယ်တွေကိုတိုက်တွန်းလိုက်ပါတယ်။တောင်းတဲ့ချီတဲ့ငယ်သူအာဖရိကန်လူငယ်တွေကိုကညာနိုင်ငံကဆာအရန်နီအားကစားရုံမှာပုပ်ယဟန်မင်းကအခုလိုပြောသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။
နောက်ကြတဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအင်ဂျင်နိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ permis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်နေတဲ့အစိုးရဖွဲ့စည်းပြီးချိန်မှာလက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပါတီဥက္ကဋ္ဌအတောင်ဆန်းစုကြည်ကိုရိုင်းဦးဆောင်သွားမယ်လို့ပါတီထိပ်ပိုင်းကောင်ဆောင်တူဦးကပြောပါရယ်။ဒါအပြင်အသွင်ကူးပြောင်းရေးညံသားချုံးမင်းမှသာငြိမ်းချမ်းရေးကိစ္စကိုဆောင်ရွက်နိုင်မှာဖြစ်တယ်လို့လည်းသူကဆိုပါရယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီကအပြည့်အစုံပြောပြထားပါရယ်ရှင်။
လက်ရှိမြန်မာအစိုးရကသူတို့ချမှတ်ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတိုင်းအဆင့်ဆင့်အကောင့်ထဲပေါ်ဆောင်ရွက်နေရမှာနိုင်ငံရေးဆွေးနွေးပွဲအဆင့်ရောက်ဖို့ NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့နိုင်ငံရေးပါတီတွေဘက်ကကိုယ်စားလှယ်တွေပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲကျင်းပနေတာပါ။လက်ရှိအစိုးရကိုယ်စားလှယ်ဖြစ်တဲ့ MPC မြန်မာငြိမ်းချမ်းရေးစင်တာကဆောင်ရွက်နေတာတွေကိုအတိအမှတ်ပြုတယ်လို့ NLD အစိုးရဖွဲ့စည်းပြီးချိန်မှာလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်သွားမှာဖြစ်တယ်လို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်က VOA ကိုပြောပါတယ
်။အစိုးရတရားဝင်ဖွဲ့ပြီးတော့မှဒေါအောင်ဆန်းစုကြည်ကောင်းဆောင်မှာအခုလက်ရှိလက်နက်ကိုင်တွေကလုပ်ကြည့်ကျွန်တော်တို့ကလည်းကျွန်တော်တို့အော်ဂျာရရတဲ့မယ်သူတို့တွေအားဖြင့်ကျွန်တော်တို့ကအော်နာလုပ်မယ်သူတို့တွေပြင်နေကြမှရှိသူတို့ကကျွန်တော်ဂုဏ်ပြုပြီးတော့မှအတိမပြပြီးတော့ဒေါအောင်ဆန်းစုကြည်အစိုးရဖြစ်တဲ့သူငြိမ်းချမ်းပွဲဆိုင်ချုပ်တော့ဒေါအောင်ဆန်းစုကြည်ကောင်းဆောင်မှာ
နောက်တက်လာမဲ့အစိုးရတဲ့အနေနဲ့လက်ရှိဆွေးနွေးသဘောတူညီချက်တွေကိုဆက်လက်တည်ဆောင်ပြီးဆောင်ရွက်ပေးဖို့ဆန္ဒရှိကြောင်း NCA မှလက်မှတ်ရေးထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့အထွေထွေတူရမှုဖဒိုစောကွယ်ထူဝင်းက VOA ကိုပြောပါရယ်ဒေါအောင်ဆန်းစုကြည်ဦးဆောင်မဲ့အနာဂတ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုဖိတ်ခေါ်မှာဖြစ်တယ်လို့လည်းဦးဝင်းထိန်ကဆိုပါရယ်ရေးရမယ့်ပတ်သက်လို
့ကျွန်တော်ဟောလုံးဝပြောဘူးလေရေးဖို့လည်းတစ်ခါနဲ့ပြောဘူးလေလည်းငါတို့ပြည်ကရဆိုင်တည်ချွတ်တဲ့အိစာမှာဒေါန်ဆိုင်ရဲ့လက်မထိုးဘူး။ဒါမှလည်းအဒီအကြောင်းကဒီလက်မထိုးတဲ့လူရှိရင်လက်မထိုးတဲ့လူတွေနဲ့လက်မထိုးတဲ့ဖွဲ့စည်းရမှာနားလည်ပြီးပြောတော့မယ်အေးကဲ။ဒီထဲကလက်မထိုးတဲ့ဖွဲ့စည်းတွေတော့တရားဝင်ပြည်ကပြည်လက်မမထိုးတဲ့ဖွဲ့စည်းတွေကိုပြည်ပြည်အပေးမှာစိုးရိမ်နေ။အဲ့လိုတော့ပြောခဲ့ဘူးလေ။အခုကျွန်တော်ဆိုရတဲ့အဖြစ်အပျက်လေးလက်မထိုးတဲ့ဒီအချင်းဒီပြည်ရဲ့အဲ့ဒီတော့အစီအစဉ်ကိုဖိကြင်ရာမဖြစ်တဲ့ကိစ္စလေဘယ်လိုလဲဒီဒေါ်လည်းချက်ပြီးတော့ဥစ္စာတွေပြုအချင်းချင်းလက်နဲ့ကိုင်အဖွဲ့ကြီးတွေပတ်သက်တဲ့ကိစ္စတွေကိုအားလုံးကိုခိတ်ခေါ်ပြီးတော့မှနေရာတွေရှင်းရမှာပ
ါဟုတ်ကဲ့ဒီဒေါ်ဆန်းစုကြည်ကအခုကာချုပ်တို့သမရတို့နဲ့တွေ့ဖို့သူဖိတ်ထားတယ်ဟိုဘက်ကလည်းဒီဇင်ဘာလောက်တွင်ဖြစ်နိုင်မယ်ဆိုပြီးတော့သတင်းဌာနတွေကိုပြောလာပြီပေါ့နော်အဲ့တော့ဒီလိုလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားအဖွဲ့တွေနဲ့တွေ့ဖို့ကြတော့အန်ကယ်တို့ဘလို့အစီအစဉ်ရှိမလဲရှင
်အခုကဒီဆွေးနွေးရေးမှာဖြစ်ဖို့ဆွေးနွေးကြည့်တာအဓိကအရေးကြီးဆုံးကဆွေးနွေးရေးကိုဒီကနေ့ချိုးမှုဖြစ်ဖို့အဓိကကြတယ်အဲ့ဒါကိုဖြစ်တော့မှလည်းညီငယ်ကြီးကရောတော့ကျွန်တော်ကြိုင်နိုင်ပါ
ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်နိုင်ငံရေးပါတီစုစုပေါင်း90ကျော်တည်းကကိုယ်စားလှယ်16ဦးကိုနိုဝင်ဘာလ22ရက်နေ့ကရွေးချယ်ရမှာပါတီအားလုံးကိုကိုစားမပြုတာကြောင့်ပါတီငယ်တွေဘက်ကမချေမနှက်ဖြစ်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဦးဝင်းထိန်ကိုမေးကြည့်တော့
အဲ့ပါရင်လည်းဒီလိုမျိုးရောက်တဲ့နိုင်ငံပါတီရဲ့ဘယ်သူတွေလဲဆန်းစစ်ကြည့်ဒီကျွန်တော်တို့ဟိုတော့ကလည်းပြောထားဘူးလေဒီရေကောက်မတဲ့ငယ်တွေကဒီအောက်အင်းစစ်ဆိုပြီးတော့နိုင်ငံပါတီအားလုံးပါဝင်တဲ့ဆွေးနွေးပွဲလုပ်မယ်ဆိုရင်နိုင်ငံပါတီကိုယ်စားလှယ်ခုရှာတဘာမကြောက်ဘူးအရင်ကခုကျောက်ဆယ်နာဘုလည်းခုမကြောက်ဘူးနောက်ပြီးတော့မှဆယ်ခုတစ်ဖက်တည်းပဲဆိုလည်းတဘာမကြောက်ဘူးဒီလိုမျိုးထောက်ကမ်းမှုရရေကောက်ကဒီလိုမျိုးထောက်ကမ်းလို့ကျန်တဲ့ပါတီတွေကလည်းဒီလိုတော့ကိုစားပြီးပါတီမျိုးကျွန်တော်တို့ကအခုတကြည့်ဆရာဆရာဖွဲ့ရတာကိုကျွန်တော်တို့ကလက်မခံဘူးပြောထားတာ
နိုဝင်ဘာလ28ရက်နေ့နေပြည်တော်မှာကျင်းပတဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲအတွက်ပါတီရဲ့ကိုယ်စားလှယ်အဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနိုင်ငံလင်းကို NLD ကခန့်အပ်ခဲ့ပါတယ်အပြစ်ခက်ရစဲရေးသဘောတူညီချက်စာချုပ် NCA မှာပါဝင်တဲ့အတိုင်းနိုင်ငံရေးဆွေးနွေးပွဲကိုလာမယ့်နှစ်ဇန်နဝါရီလ14ရက်နေ့မှာစတင်နိုင်ဖို့စ조사ဆောင်ရွက်နေကြောင်း MPC ခေါင်းဆောင်တီထောင်စုဝန်ကြီးဦးအောင်မင်းကပြောဆိုထားပါတယ်ရှင်
မင်းဂျင်းနိုင်မင်းမြန်တင်ပြတော့ပါရှင် VOA မြန်မာပိုင်းစီစဉ်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရွေးကောက်ပွဲအနိုင်ရ NLD ပါတီကောင်းဆောင်တောင်ဆန်းစုကြည်အနေနဲ့ဂျပန်နိုင်ငံကိုလာရောက်လည်ပတ်ဖို့ဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုဂီရှိဒါကတိုကျိုမြို့ကိုရောက်နေတဲ့ NLD ကောင်းဆောင်တဦးဖြစ်တဲ့ဦးညာဝင်းကတဆင့်ထပ်မံဖိတ်ကြားလိုက်ပါတယ်အထက်အပြင် NLD အစိုးရတည်လက်ထက်မှာဂျပန်နိုင်ငံရဲ့အကူအညီတွေဆက်ပေးသွားမယ်လို့လည်းဂျပန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်တချိန်ထဲမှာပဲမြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့မူပေါင်းကိစ္စတွေဆွေးနွေးဖို့ဂျပန်တန်ယုံတာဝန်ရှိသူတွေက NLD ပါတီကောင်ဆောင်နဲ့ရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အကြောင်းဆုံကတော့ဆက်သွယ်ဆုံးမထားတဲ့ကိုညောင်ဝင်းအောင်ကတင်ပြထားပါရရှင်
။ဂျပန်နိုင်ငံရဲ့ဝန်ကြီးရဲ့ဖိတ်ကြားချက်အရတိုကျိုမြို့ကိုရောက်နေတဲ့ NLD ပါတီကောင်ဆောင်တဦးဖြစ်သူဦးညံဝင်းဟာဒီကနေ့မနေ့ပိုင်းကဂျပန်နိုင်ငံရဲ့ဝန်ကြီးဖူမီအိုခီရှိတာနဲ့နိုင်ငံရဲ့ဝန်ကြီးဌာနမှာတွေ့ဆုံခဲ့ပြီးဂျပန်နိုင်ငံကမြန်မာနိုင်ငံကိုအကူအညီတွေဆက်ပေးသွားမှာဖြစ်တယ်လို့ရွေးကောက်ပွဲအနိုင်ရ NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဂျပန်နိုင်ငံကိုလာရောက်ဖို့လဲထပ်မံဖိတ်ကြားခဲ့တာဖြစ်တယ်လို့ NLD ပါတီပြောခွင့်ရသူဦးညံဝင်းကပြောပါတယ
်ရွေးကောက်ပွဲအောင်မြင်ကြပါတယ် NLD နိုင်တယ်ဒါတွေအတွက်ဂုဏ်ပြုတယ်လို့ပြောပါတယ်ဂျပန်ကတော့လေတော်မားတွေရဲ့ဘဝတိုးတက်ရေးအတွက်ကူညီပံ့ပိုးတာတွေကိုလုပ်နေတယ်ဒါပြုံးနေကိုသူတို့ဆက်ပြီးတော့ကူညီမယ်အတို့ရဲ့ဒီနယ်စိတ်ကနော်အဲဒီလုံငန်းနဲ့လုံနေတာကိုလည်းသူစဉ်းပြပါတ
ယ် NLD ပါတီခေါင်းဆောင်ဦးညံဝင်းဂျပန်နိုင်ငံကိုအခုလိုလာရောက်လည်ပတ်တာဟာ NLD ပါတီကရွေးကောက်ပွဲအနိုင်ရပြီးနောက်ပိုင်းနိုင်ငံသားတိုင်းပြည်တစ်ခုကိုပထမဦးဆုံးအကြိမ်တွားရောက်လည်ပတ်တာလည်းဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းဒေါ်အောင်ဆန်းစုကြည်ဂျပန်နိုင်ငံကိုလာရောက်လည်ပတ်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာစာရေးသားဖိတ်ကြားခဲ့ပါတယ်ဦးညံဝင်းဂျပန်နိုင်ငံကိုလာရောက်နေချိန်မှာဂျပန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာဆာဆာဂါဝါနဲ့တွေ့ဆုံခွင့်ရခဲ့ပြီးမြန်မာနိုင်ငံရဲ့အပြစ်ရညဉ့်ဉန်းရေးကိစ္စမှာရောဆင်းရဲနွမ်းပါနေတဲ့တိုင်းရင်းသားဒေသတွေကိုပါအကူအညီတွေဆက်ပေးသွားမယ်လို့ဂရီပေးပြောဆိုကြောင်းဦးညံဝင်းက VOA ကိုပြောပါတယ်။တောက်ကြနေညနေပိုင်းတုန်းကလည်းဦးညံဝင်းဟာဂျပန်ဆက်သွယ်ရေးဒုဝန်ကြီးနဲ့တွေ့ဆုံခဲ့ပြီးဘယ်လိုအကြောင်းအရာတွေဆွေးနွေးခဲ့တယ်ဆိုတာနဲ့ပတ်သက်လို့ဦးညံဝင်းကရှင်းပြပါတယ်
။အော်ကျွန်တော်တို့ကတော့ရွေးကောက်ပွဲအောင်နိုင်ရင်းနဲ့ပတ်သက်ပြီးဝန်လာကြောင်ပြောပါတယ်။နောက်ဒီမှာနိုင်ငံစားလိုက်ဆက်သွယ်ရင်းနဲ့သူတို့ဝင်နေတဲ့ကြောက်တင်ရှင်းပြပါတယ်။နေပြည်တော်မန္တလေးရန်ကုန်သုံးနေရာမှာစားလိုက်ဖိနင်းပေးတာတွေပါတယ်။အခုသူတို့လုံနေတဲ့ကြောက်ရှင်းပြပါ။လုံငန်းတွေကိုသူရှင်းပြတာပါ
။တခုကလေဟိုဒေတာတွင်ကိစ္စကိုစဉ်းစားမယ်ဆိုရင်ဒီဂျပန်နိုင်ငံကဒီစီးပွားရေးရပါတော့တရုတ်နဲ့ချိန်ခွင်ညာညှိဖို့အတွက်ကိုအမြဲတမ်းတွေးလေးရှိပါတယ်။အဲ့တော့ဂျပန်နိုင်ငံကိုဥညံဝင်အခုလို့တွားရောက်လေပတ်တဲ့ကိစ္စဟာတရုတ်နိုင်ငံအတွက်ဟိုစိတ်ပူစရာတွေဖြစ်စေသလားခင်ဗျ။
ကျွန်တော်တော့ဘာမှဖြစ်စရာကြောင့်မရှိဘူးတည်းလေ။ကျွန်တော်ခီးစဉ်လည်းနိုင်ငံရေးကဒုံခုရဖို့ဂျပန်ကိုသွားတာဟုတ်ပါဘူး
။ဆရာအဲ့တော့ဒီဂျပန်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဆရာဥညံဝင်တို့ဘယ်လိုမျှော်လင့်ပါလဲ။
ဆက်ဆံရေးပုံမကောင်းမလားဘယ်လိုမျှော်လင့်ပါလဲ။
ဒီကနေ့တနေ့ထဲမှာပဲရန်ကုန်မှာရှိတဲ့ဂျပန်တန်ယုံအဆင့်မြင့်တာဝန်ရှိသူတွေနဲ့ JICA လို့ခေါ်တဲ့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီအရာရှိတွေဟာ NLD ပါတီထိပ်တန်းခေါင်းဆောင်တွေဖြစ်တဲ့ဥဟန်တာမြင့်ဥဆိုးဝင်းတို့နဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအတွက်လှုပ်ဆောင်တင်တာတွေကိုဆွေးနွေးခဲ့ကြပါတယ်။ဂ ဂျပန်တန်ယုံရဲ့အကြီးတန်းကောင်စစ်ဝန်အီချီရိုမာရူယာမာကဆွေးနွေးပွဲအကြောင်းအရာနဲ့ပတ်သက်လို့ပြောဆိုရမှာ
ကိစ္စကြီးဒီဟာမကျွန်တော်
မြန်မာနိုင်ငံရဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုနဲ့ပတ်သက်လို့ဂျပန်အနေနဲ့အကူအညီတွေပေးသွားမှာဖြစ်ကြောင်းမြန်မာနိုင်ငံရဲ့ဗန္ဓာရေးဆိုင်ရာမူဝါဒကိစ္စတွေအပါအဝင်ဗဟိုဗန်ပြည်ပြင်ပြောင်းလဲရေးကိစ္စနဲ့စီးပွားရေးစီမံကိန်းကိစ္စတွေကိုနှစ်နာရီကြာဆွေးနွေးခဲ့ကြကြောင်းပြောဆိုသွားတာပါနိုင်ငံရေးတည်ဆောက်ရေးကိစ္စမှာဂျပန်ရဲ့စီးပွားရေးအကူအညီတွေနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေပိုရလာဖို့ NLD ခေါင်းဆောင်တွေဘက်ကမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်စုံစမ်းတင်ပြသွားတာပါရှင်ခုတော့ဖားကန့်ဒေတာဖက်ကဆန္ဒပြတဲ့သတင်းတင်ပြပါမယ်ကချင်ပြည်နယ်ဖားကန့်ဒေတာဆိုင်းတောင်စိတ်မူရွာမှာကြောက်စိမ်းတွင်းတွေကထွက်တဲ့မြေစာတွေကိုတဲတဲ့ကားတွေရွာရင်းကနေမဖြတ်ဖို့ရွာသား400လောက်ဒီကနေ့ကန့်ကွက်ဆန္ဒပြကြပါတယ်ကြာရာပိနေကမြေစာတဲတဲ့ကားနဲ့တိုက်မိပြီးတော့လူတယောက်တည်းတယောက်တရားရပြီးတဲ့နောက်အခုလိုဆန္ဒပြကြတာပါမြေစာပုံပြိုကျတာကြောင့်လူရနဲ့ချီတေးဆုံးထားတာတည်င်းတစ်ပတ်တောင်မပြည့်သေးတဲ့အချိန်မှာနောက်ထပ်လူတွေတရားရတဲ့ဖြစ်ရပ်ထပ်ဖြစ်တာပါအပြည့်စုံကတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင
်ဟုတ်ကဲ့ဒီလ26ရက်နေ့ညနေ3နာရီလောက်ကဖားကန့်မြို့နယ်ဆိုင်းတောင်စိတ်မူရွာမှာနေလပွင့်ကုမ္ပဏီပိုင်မြေတဲကားနဲ့စိုက်ကယ်တိုက်မိပြီးလူတယောက်တည်ဆုံးခဲ့ရတာဖြစ်ပါတယ်ဒီအခင်းဖြစ်ပွားတာကြောင့်ဒီကနေ့မှာတော့ဒေသခံပြည်သူတွေကမြေတဲကားတွေရွာတွင်းကနေမဖြတ်ဖို့အတွက်တောင်းဆိုခဲ့ကြတယ်လို့ဆန္ဒထုတ်ဖော်ရမှာပါဝင်တဲ့ပြည်သူတဦးကပြောပါတယ
်။မနေ့ညနေကနေလပွင့်ကုမ္ပဏီကမြေစာတင်ကားနဲ့လူမြောက်ကိုစစ်ကားလိုက်တယ်ကွာ။ဒါပါရွာဆိုင်တော်ကအဲဒီမှာဖြတ်တဲ့ဒီကိုမြေစာတင်ကားတွေပေါ့။အဲတယောက်ကတည်သွားတယ်တယောက်ကဆယ်လောက်ကျူးသွားတယ်။ဟောဘာကသေးဦးမှာအဲ့ချစ်စင်အဲ့ဒါစဖြစ်မှဇနီးမနဲ့တော့ကျွန်တော်ပြည်သူလူထုတွေ400လောက်ရှုလာတယ်သူတို့ရေစာတင်သွားတဲ့ရွာကဂျံပိတ်ဆုလိုက်တယ်အဲ့စာသာထုတ်ဖို့တာပါထုတ်ဖို့တာစာသာပြတာပါစာသာထုတ်ဖို့တာကျွန်တော်တောင်းဆိုတာဒီရွာအတင်းဒီရေစာတင်ကားတွေမှာချက်ဖို့ရယ်ဆရာအတိအကျတော့အဲ့ဒါပေါ့ရေစာတင်ကားတွေမှာချက်ဖို့လွန်ခဲ့တဲ့3-4နှစ်ကနေကောက်သားစီအရာဆိုတော့ကျွန်တော်တရားနာတော့နေနေပြီဆရာလူမရှိသူမရှိသေးတာအများကြီးပဲ
ဒေသခံတွေတောင်းဆိုချက်ကိုမနေ့ဖန်မှာအာနာပိုင်တွေနဲ့ဆက်လက်ညှိနှိုင်းသွားမှာဖြစ်ကြောင်းလည်းသူကဆက်ပြောပါတယ
်။ညှိနှိုင်းမှုအခြေအနေကသူတို့ကဒီနေ့တော့သူတို့ထားဆိုင်ရာ၃ခုပါလာတယ်။၆ဆင်းရောမပါဘူး။၆ဆင်းရောမပါတဲ့အခါကျတော့မနေ့ကကိုယ်နိုင်ကြံသိနေကြကျွန်တော်ပြည်သူလူထုတွေနဲ့လေ
။ဖားကန်မြို့နယ်အုတ်ချုံရင်မှုကိုဒေသခံတွေတောင်းဆိုချက်နဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့အခြေအနေကိုမေးမြန်းရမှာတော့အစည်းအဝေးတွင်ရောက်နေတာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူး။2015ရွေးကောက်ပွဲမှာရွေးချယ်ခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဖားကန့်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကဖားကန့်ဒေသမှာမကြာခဏရင်တိုက်မှုတွေဖြစ်ပွားတာနဲ့မြေစာပုံတွေပြိုကျလို့လူတွေသေဆုံးနေရတာကြောင့်ရန်နေရာကြီးတွေအုံပြုပြီးကြောက်စင်းတူးဖို့တာကိုရက်တန့်သင့်ပြီလို့သုံးသပ်ပြောဆိုပါတယ်
အားကြီးတွေနဲ့ဆက်ကြီးတွေနဲ့သုံးနေမြတ်ကလပ်ပါလို့သူတို့တိုက်နေဦးမှာပဲတို့တူသူတို့ပုံနဲ့မြေစာတွေကလည်းလင်းအားဆည်းရနေပြီးဆောင်းလို့ဖြစ်သွားတဲ့အချိန်ကျတော့လူတွေဒုက္ခရောက်မှာပဲအဲ့တော့ဒီကားကြီးဆက်ကြီးတွေကနိုင်ငံတကာကနေနေချင်းအသုံးပြုဖို့အပြုအမူပြုတာနေနေချင်းအဲ့ဒီမှာကျွန်တော်လုပ်နေရတာကမ္ဘာမှာကျွန်တော်တို့ကဘယ်လိုခေါ်မလဲဆိုဒီ chain mining ကအကြီးအကျယ်ဆုံးလို့ဖြစ်နေတယ်လားကဘယ်လိုဖြစ်နေလဲဆိုအစီ90တရာကဆက်တိုက်လာနေတာဆိုင်ကယ်စီးရတော့ဖြတ်သွားလို့မရဘူးအဲ့လိုလေခက်ခဲဖြစ်နေတယ်အဲ့လိုနဲ့ကိုဒီကိမ်းမှာတည်ရယူတာနေလိုက်တယောက်နေရောက်ဖြစ်နေတယ်အဲ့တော့ဆိုလို့ရှိရင်တို့တို့အမြင်ကတော့ဒီဆက်ကြီးကားကြီးတွေတုံးတာက
ပြီးခဲ့တဲ့စနေနေ့ကဖားကန့်မြို့နယ်လုံခင်းကျေးရွာအုပ်စုအတွင်းမှာစွန့်ပစ်မြေစာပုံပြိုကျတာကြောင့်လူရာနဲ့ချီပြီးတည်ဆုံးခဲ့ပါတယ်။မြေစာပြီးတည်ဆုံးသူတွေကို၄ရက်ကြာရှာဖွေရမှာတော့114ယောက်ရဲ့ရုပ်လောင်းကိုရှာဖွေတွေ့ရှိခဲ့ပြီးတည်ဆုံးသူဟာအနည်းဆုံး150ကျော်မယ်လို့ဒေသခံတွေကခန့်မှန်းပါတယ်။ဒီကနေ့မှာတော့မြေစာပုံပြိုကျရာအနီးမှာတည်ဆုံးသူခရိယန်ဘာသာဝင်တွေအတွက်ဝိပုစုတောင်းခဲ့ကြပြီးမနေ့ဖက်မှာတော့ဗုဒ္ဓဘာသာဝင်တွေအတွက်ကုသိုလ်ကောင်းမှုပြုမှာဖြစ်ပါတယ်။ဒီလိုမြေစာပြည့်တည်ဆုံးတာနဲ့ပတ်သက်ပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဖားကန့်ကိုလာရောက်စစ်ဆေးစဉ်မှာလုံခြုံရေးတပ်ဖွဲ့ဝင်တဦးကင်ဆောင်တဲ့လက်ပစ်ဘုံတစ်လုံးမတော်တဆပောက်ကွဲခဲ့တာကြောင့်လည်းလူတစ်ယောက်တည်ဆုံးပြီးအနည်းဆုံး3ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။
ဖားကန့်ဒေတာဖက်ကမြေစာတဲတဲ့ကားတွေရွာထဲဖြတ်မသွားဖို့ရွာသား400လောက်ဆန္ဒပြထုတ်ဖော်တဲ့သတင်းကိုကိုမိုးစော်ကစုံစမ်းတင်ပြသွားတာပါရှင်။ VOA ကနေတောက်ကြနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။အခုတော့ ARD တိုင်းတွင်းကပြည်သူတို့ချို့ဘာကြောင့်ဆန္ဒပြနေကြသလဲဆိုရက်ဖက်အလဲပေးပါစီ။ ARD တိုင်းမြောင်းမြမြုပ်ကအစိုးရဂုံနဲ့စက်ယုံတိဆောက်ထားတဲ့မြေကိုအခုဆက်ယုံရနာပြီးတဲ့နောက်မူလပိုင်ရှင်တွေလက်ထက်ပြတ်မပေးပဲပုဂ္ဂလိကကုမ္ပဏီတစ်ခုကိုလွှဲပြောင်း900နော့မယ်ဆိုတဲ့အတွက်မူလမြေပိုင်ရှင်တွေကကန့်ကွက်နေကြပါတယ်။1982ခုနှစ်ဆိုရှယ်လစ်အစိုးရလက်ထက်မှာဂုဏ်ရိပ်ဆက်ယုံတည်ဆောက်ဖို့ဥယျင်ချမ်းမြေနဲ့လယ်ယာမြေတွေကိုသိမ်းယူထားခဲ့တာပါ။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါရယ်။
1982ခုနှစ်ကတည်းကအစိုးရကဂုံဒီဆက်ရုံတည်ထောင်မယ်ဆိုပြီးမြောင်းမြမြို့နဲ့လေးမိုင်ခန့်အကွာမှာရှိတဲ့ဥယျာဉ်ချမ်းမြေတွေနဲ့လယ်မြေတွေကိုသိမ်းယူထားတာပါအခုအခါမှာတော့ဂုံဒီဆက်ရုံကိုရန်နာခဲ့တာ၄နှစ်လောက်ရှိပြီဖြစ်ပေမဲ့သိမ်းထားတဲ့ဥယျာဉ်ချမ်းမြေတွေကိုတော့မူလပိုင်ရှင်တွေလက်ထဲကိုပြန်လည်လွှဲပြောင်းပေးခြင်းမရှိဘဲတခြားကုမ္ပဏီတွေကိုထပ်မံငှားရမ်းဖို့အတွက်မြေတွေကိုတိုင်းထွာနေတာကြောင့်ဒေသခံတောင်သူတွေကပြီးခဲ့တဲ့၂ရက်ကစပြီးဂုံဒီဆက်ရုံရှိမှနေစဉ်ကန့်ကွက်ခဲ့ကြပါတယ်လယ်သမားကျိုးဆောင်ဖွဲ့ကဦးစီအောင်ကဒေသခံအာဏာပိုင်တွေကိုမေးမြန်းတိုင်ကြားတဲ့အခါမှာဖြေရှင်းပေးနိုင်ခြင်းမရှိဘဲဂုံဒီဆက်ရုံကလုံဆောင်ချက်တွေနဲ့ပတ်သက်လို့မသိရှိကြောင်းကိုသာပြောကြားခဲ့တယ်လို့ဆိုပါတယ်
။ဟောအဲ့ဥပ္ပချမ်းမြေတိုင်းနဲ့တိုင်းတဲ့အခါကျတော့ကျွန်တော်ဥပ္ပချမ်းမြေပိုင်ရှင်တွေကဘယ်သူမှလည်းအကြောင်းမကြားစဉ်းစားမြင်တာလည်းပို့လေးဆိုမှရှိပဲနဲ့ဒီလိုတိုင်းကြီးတော့မခံနိုင်ဘူးဆိုပြီးတော့ကျွန်တော်တို့ရှင်းလုံးပြီးတော့ဌာနဆိုင်ရာသက်ဆိုင်ရာကိုကျွန်တော်မေးတယ်။ဤသူရေတပ်ဖွဲ့ကသိသလားဆိုတော့ဤသူရေတပ်ဖွဲ့ကအကုန်ကြီးဆိုင်ကိုလုတ်တဲ့ကိစ္စကိုကျွန်တော်တို့ဘာမှမသိရှိရဘူး။အမြင့်မြေစည်းကိုသိသလားဆိုမြေစည်းလမ်းမေးတဲ့အခါကျတော့လေမြေစည်းကကျွန်တော်တို့ညွှန်ကြားချက်မရှိသလိုကျွန်တော်တို့လည်းလုံးဝဘာမှမသိရပါဘူး။ဒါပေမဲ့ရက်ွက်အပိုင်အုပ်ချုပ်ရေးမှုမေးတဲ့အခါကျတော့လေကုန်ကြီးဆိုင်ကိုလုတ်တဲ့ကျွန်တော်တို့လုံးဝမသိပါဘူးဆိုပြီးတော့ဌာနဆိုင်ကကျွန်တော်တို့လို့မေးတဲ့အခါကျတော့အဲအဲ့လိုအဖြေထွက်လာတယ်။ရှင်းနိုင်လောက်မှသူအလံလေးလျှောက်တိုက်တယ်အလံလေးလျှောက်တိုက်ကျွန်တော်တို့ကနေပြီးတော့ဒီကမိသားစုအားလုံးတရားကျော်စုပေါင်းပြီးတော့ကျွန်တော်တို့ကနေပြီးတော့အော်ညနေလာပြီးတော့ရှင်းမလားလို့ဆောင်ဆိုင်နေတဲ့အချိန်မှာအဲအဲ့ဒီလိုကျွန်တော်ရုပ်ရုံနဲ့လှုပ်လဲလို့ကောအကြီးစားအလံရောအကုန်လုံးပြန်ဖြုတ်ပြီးတော့ဆက်ပြီးတော့သူတိုက်ခါချင်းမလုပ်ဘူးမကြီ
းတောင်းသူတွေစုယုံခဲ့ကြပြီးတဲ့နောက်မှာတော့ညတိုင်းထွာမှုတွေကိုရန်နာထားသလိုသက်ဆိုင်ရာရဲစခန်းကတာဝန်ရှိသူတွေကလည်းတောင်းသူတွေရဲ့အခြေအနေတွေကိုစောင့်ကြည့်နေတယ်လို့ဆိုပါတယ်ဒီအတွက်ကန့်ကွက်ဆန္ဒပြဖို့အတွက်တင်ပြထားတယ်လို့လည်းဆက်ပြောသွားပါတယ
်ကျွန်တော်တို့နှစ်ရက်တောင်းဆိုင်ပြီးတော့ကျွန်တော်တို့အဲ့မှာကျွန်တော်သက်ဆိုင်ကနေလာဖြည့်ချင်းပေးမလားလို့ကျွန်တော်ဆောင်းတဲ့နဲ့လုံးဝဖြည့်ချင်းမပေးဘူးဖြည့်ချင်းမပေးတဲ့အခါကျတော့ကျွန်တော်တို့ကလေသမားတွေနဲ့ကိုယ်ရင်သမားတွေနဲ့ညီဆိုင်ပြီးတော့ဒီကိစ္စမဖြစ်မနေကျွန်တော်တို့ဒီဆက်ကလူကြီးတော်ဆန္ဒထုတ်ဖို့ပဲကျင်းမမှာဖြစ်နေရဆိုပြီးတော့ဆုံးနေချပြီးတော့အားကြောင့်ကျွန်တော်ရေစုစီကျွန်တော်တင်လိုက်တာမှာကြီးအဲဂုံဒီဆက်ရုံကြီးပြီးသိင်းကလေးက82ခုနှစ်ကသိင်းနေကဒီဥယျာဉ်မြေကြီးဒီဂုံဒီဆက်ရုံအသုံးမကျလို့ယနေ့ချိန်ဒီသူတို့ဒီရှိတယ်ဂုံဒီဆက်ရုံကြီးအခု၄နှစ်လောက်ဆွန့်လို့ပြီးတော့ရဆိုင်သွားလေသူတို့ဒီရှိတယ်အခုမှဂျမန်ကုမ္ပဏီကိုဒီရောက်လာတာမျိုးလုံးဝလက်မခံနိုင်ဘူးဘွားပြက်မဲ့အဖြစ်မျိုးဖြစ်လို့အဲကြောင့်မခံနိုင်လို့ဆိုပြီးတော့ကျွန်တော်ဥဆန္ဒထုတ်ဖို့ပဲကျင်းပါမှာ
ဂုံဒီဆက်ရုံမှုကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတောင်သူတွေရဲ့မြေတွေကိုပြည်သူပိုင်ဖြစ်မြမဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်ကလေးကတည်ယူခဲ့ပြီးတဲ့နောက်မကြသေးခင်၄နှစ်ခန့်ကစပြီးဂုံဒီဆက်ရုံရန်နာသွားခဲ့ပေမဲ့လည်းဥယျာဉ်ချမ်းမြေလုတ်ကင်စားတောက်လူတွေကဂုံဒီဆက်ရုံကိုနှစ်စဉ်အခွန်ပေးပြီးသူတို့ရဲ့မြေတွေမှာပြန်ပြီးတော့လုတ်ကင်စားတောက်နေရတယ်လို့လည်းတောင်သူတွေကဆိုပါတယ်မကြသေးခင်ကတော့တည်ယူထားတဲ့မြေတွေတဲကလင်းပြေအေက40ကျော်ကိုသာပြန်ပေးခဲ့ပြီးဥယျာဉ်ချမ်းမြေဖြစ်တဲ့အေကပေါင်း300နီးပါးကိုတော့ဆက်လက်သိမ်းယူထားဆဲဖြစ်တယ်ဆိုပြီးတောင်သူတွေကဆိုပါတယ်။အရင်တုန်းကတော့မြေယာသိမ်းယူခံထားရပေမဲ့ပြည်သူတွေကမတောင်းဆိုရဲကြပဲဒီမိုကရေစီကိုဖော်ဆောင်နေတယ်ဆိုတဲ့အယက်သားအစိုးရလက်ထက်မှာတော့မြေယာပြန်ရရေးတောင်းဆိုမှုတွေကိုလုပ်ခဲ့ကြပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့မိခွန်းတစ်ခုမှာတော့တဲ့နဲ့ဌာနဆိုင်ရာတွေအနေနဲ့မြေယာတွေကိုလိုအပ်တာတွေထက်ပိုပြီးသိမ်းယူခြင်းမလုပ်ဖို့အတွက်ပြောကြားမှုပါတယ်။နိုင်ငံတစ်ဝန်းလုံးမှာတော့စစ်တပ်နဲ့ဌာနဆိုင်ရာစီးပွားရေးလုပ်ငန်းရှင်ကြီးတွေကသိမ်းဆီးထားတဲ့မြေတွေကအများအပြားဖြစ်ပြီးမြေယာပြန်ရရေးတောင်းဆိုမှုတွေကြောင့်ဖမ်းဆီးချုပ်နှောင်တရားစွဲဆိုခံရမှုတွေကနိုင်ငံတစ်ဝန်းမှာဖြစ်ပေါ်နေပါတယ်ရှင်
။မအေးအေးပါရှင်။ VOA မြန်မာပိုင်းတန်လွင်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေမုံရဲ့အင်္ဂလိပ်စာအစီအစဉ်ကိုကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်
ဗီယိုအီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနည်းကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ29ရက်တောက်ကြတဲ့ညပိုင်းအတန်လွင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နိုင်ထီအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလမီတာ190ရို့ကနေတူးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စဉ်ကဏ္ဍတွေထဲမှာကတော့
ဒီကတော့ဒီအဝရီတန်လွင်စစ်တောင်းချင်းတွင်ပေါ့ဒါဟာကျွန်တော်တို့နိုင်ငံအတွက်အမတန်ကံကောင်းတဲ့ရေချိုတရားစတာကိုနိုင်ငံကိုကလန့်ပြတ်ပြီးတော့အပေါ်နဲ့အောက်စီ
အနဝါဇီဝဗေဒပညာရှင်ဦးအောင်မြင့်ပါရှင်အပြည့်စုံကတော့သိပ္ပံနဲ့နိပညာကဏ္ဍမှာနားဆင်ရမှာပါခုတော့ဒီကနေ့ရအပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးသုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ရွေးကောက်ပွဲအပြီးတိုင်းရင်းသားတွေရဲ့မျောလင်းချက်တွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလူအခွင့်အရေးလှုပ်ရှားသူတူဖြစ်တဲ့မိုက်ရာတဂေဖောကိုကိုအောင်အောင်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်အဖြစ်တင်ဆက်ထားပါရရှင
်မိုက်ရာတဂေဖောကဒီအမေရိကန်ပြည်ထောင်စုမှာပေါ့နော်လူအခွင့်အရေးလှုပ်ရှားသူတူပေါ့လေဒီဆိုတော့ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအနိုင်ရခဲ့ပြီးတဲ့နောက်ပေါ့ဒီတိုင်းရင်းသားတွေအရင်နဲ့ပတ်သက်ပြီးတော့ဘာဒီမြန်လုတ်ပေးမယ်လို့မျှော်လင့်ထားပါလေခင်ဗျအ
ဲကျွန်တော်တို့အနေနဲ့တိုင်းရင်းသားအတွက်ကတော့အခုလူခွေထုတ်ဖောက်တဲ့ကိစ္စလည်းအရေးကြီးတယ်မဖြစ်ရှိဖြစ်ရှိလို့မရသေးတဲ့အရာတစ်ခုပေါ့နော်ပြီးတော့အပြစ်ခရဆေးရေးကိစ္စလည်းအရေးကြီးဆုံးအရာတစ်ခုအထက်မှာပါတယ်အခု NCA ထုတ်ပြီးပြင်မဲ့လဲရှားဟိုစားပေါ့ရှားပြင်းနေမှာမြောက်ပိုင်းအချင်းပြင်းနေအခုအပြစ်ကအပြစ်ခါလဲတော်တော်ဟိုစားကြမ်းတမ်းနေတဲ့အချိန်ဖြစ်နေတယ်အဲ့ဒီတက်ဆောက်သားတွေအပြစ်ခါမရသေးဘူးဆိုရင်ကျွန်တော်တို့တိုင်းရင်းသားတွေအတွက်တော့ပါပဲဒီချင်ကမှလုံဆိုရင်မရှိနိုင်ဘူးဒီပြည်သူလူထုတွေအတွက်တော့ပို့ပြီးတော့ချင်းနေဆိုသေးတယ်သူအခုတော့မှဟိုဟိုဟိုရှားစစ်မြောက်ပိုင်းတနေရာတော့မှအခု IDP6,000 တော့ဟိုစားရှိနေပြီအဲ့ဒါကြောင့်ဒီအပြောင်းလဲတာတော့တိုင်းသားတွေအတွက်အခုလောလောဆယ်ပြောမယ်ဆိုတာအကောင်းစရာမှမတွေ့ရဘူး
တနိုင်ငံလုံးပြစ်ခတ်ရစဲလုံးမယ်နောက်နိုင်ငံရေးဆွေးနွေးကြမယ်ဆိုပြီးတော့ဒီအခုအစိုးရလက်ထက်မှာတော့လှုပ်ထားတာပေါ့ဆိုတော့ဒီနောင်တက်လာမယ့်အစိုးရလက်ထက်မှာရောဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဘယ်လိုပုံစံမျိုးဆက်ပြီးတော့ကင်တွယ်ဆောင်ရွက်စီခြင်းလဲခင်ဗ
ျဖြစ်နိုင်မယ်ဆိုတော့အကောင်းဆိုတော့ဟိုတွေ့စီခဲ့ရပါတော့ဒါပေမဲ့တခုရှိတာကတော့အကလုံးသိကြတဲ့အတိုင်းပဲလေအခုအချက်ကဥပဒေရလဲအစိုးရဖက်မှာဟိုစစ်ဖက်မှာပုံပြီးမှဟိုစာအနာပေးထားတယ်လေအဲ့ဒီအတွက်ကြောင့် NLD တို့ဖက်မှာအဲ့ဒီအပြစ်ခံရတဲ့ကိစ္စပဲဖြစ်ဖြစ်တခြားတိုင်းရင်းသားကိစ္စပဲဖြစ်ဖြစ်သူတို့ဘယ်လောက်လုံနိုင်မလဲအဲ့ဒါလည်းမေးဖို့အကြီးတစ်ခုဖြစ်နေတယ်အဲ့ဒါကြောင့်အခုထင်တာတော့ကျွန်တော်တို့တခုပဲလုံလုံရတာကတော့ဟိုစောင့်ကြည့်ရမယ်ခြေနေဘယ်လိုဟို NLD ကသူတို့ဘယ်လိုလုံနိုင်မလဲလုံနိုင်မလဲအတားနိုင်ဆိုအကောင်ဆိုတော့ဟိုစားဟိုလုတ်ခိုင်းစီချေတယ်
ဒီလွတ်တော်ထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်အတော်များများကဟိုအနိုင်ရထားတာဆိုတော့တိုင်းရင်းသားတွေအရေးအပါဝင်ပေါ့လေမြန်မာပြည်မှာကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေနဲ့ပတ်သက်ပြီးတော့ဖြင်းရှင်းပေးနိုင်လိမ့်မယ်လို့ဟိုမထင်ဘူးလားခင်ဗ
ျကျမတို့ဟိုစားဟိုတိုင်းရင်းသားရဲ့ပြည်နယ်တွေကနေစားတဲ့မှာပဲနေနေကြတယ်လေပြီးတော့အဲ့ဒီနေစားကိစ္စကိန်းတဲ့ဟိုစားဟိုမင်းနစ်တာဝန်ကြီးကလည်းစစ်ထက်ဖက်မှာခန့်မဲ့လူကြီးဟိုစားဝန်ကြီးပဲ NLD ခန့်မဲ့လူကြီးမဟုတ်တဲ့အတွက်ကြောင့်စစ်တပ်ခန့်တဲ့လူကြီးဟိုစားဝန်ကြီးဖြစ်တဲ့အတွက်ကြောင့်ဘာပဲဖြစ်ဒီဝန်ကြီးကစစ်ဖက်ပေးတဲ့ order တွေပဲသူတို့နားထောင်တယ်အဲ့လိုမျိုးဆိုရင် NLD ရောဘယ်လိုလုပ်ပေးနိုင်မလဲအဲ့ဒါမျိုးထုတ်လို့ရ
တဖက်ကလည်းပဲမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌပေါ်ဒေါန်ဆန်းစုကြည်အနေနဲ့ဒီပါတီကိုသူဦးဆောင်နေတာဆိုတော့ဒေါန်ဆန်းစုကြည်အနေနဲ့ကောဒီအလှည့်အပြောင်းကိုဘယ်လိုကြော်လွှားနိုင်မယ်လို့ဟိုခံမှန်းပါလေခင်ဗ
ျဒေါန်ဆန်းစုကြည်ကလည်းအဲ့ဒီ constitution ကိုပြင်နိုင်မယ်ဆိုတော့အခုလာမယ့်အရာတွေကတော့အဲ့လိုတော့မဖြစ်နိုင်မဖဲ့ပါဘူးလို့ထင်တယ်ဒါပေမဲ့အခု constitution အစစ်တပ်က constitution နဲ့အကြမ်းဟိုစားဟို မူတည်ပြီးမှလုံးလုံးရှိရဲ့
မြန်မာနိုင်ငံဒီအစိုးရတစ်ဖက်ဒီတိုင်းရင်းသားတွေပေါ့နေဆက်တကြောမှာရှိရဲ့တိုင်းရင်းသားတွေနဲ့တစ်ဖက်ဒီလိုပြောဟိုဒီလွတ်လပ်ရေးရပြီးတော့နောက်ပိုင်းကလေးကကျွန်တော်တို့တွေမှာမြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်လာတာဆိုတော့အခုကျွန်တော်တို့ဒီရှေ့ဆက်သွားမယ်လန်ခီးမှာရောပေါ့လေဒီတိုင်းပြည်အနာကငြိမ်းချမ်းတာယာဖို့အတွက်တိုးတက်ဖို့အတွက်ဆိုလို့ရှိရင်တက်မတော်ရဲ့အခန်းကဏ္ဍကဘလောက်အရေးကြီးပါလဲတက်မတော်အနေနဲ့ဘာတွေပြုပြင်ပြောင်းလဲဖို့လိုမယ်လို့ထင်လဲခင်ဗ
ျတက်မတော်ကပြည်သူလူထုတွေကာကွယ်မဲ့ဟိုစအဖွဲ့တစ်ဖွဲ့ဖြစ်ရမယ်ဒါပေမဲ့အခုအချိန်ကပြည်သူလူထုကိုမကာကွယ်ပဲနဲ့ပြည်သူလူထုကိုသွားပြီးမှဟိုစအပြင်းခတ်လုပ်တယ်ပြည်သူလူထုကိုသွားပြီးမှဟိုစစတယ်ပြည်သူလူထုကိုဟိုအုံးမဲ့အိမ်မဲ့အနေနဲ့သူတို့သွားလုပ်မယ်ဆိုရင်အဲ့ဒီတမတော်ကကျမတို့မလိုလားဟုတ်သူတို့နေမဲ့နေရာကိုသူတို့မနေပဲနဲ့သူတို့လောက်ရမနေရာကိုမလောက်ပဲနဲ့အခြားကိုသွားအခြားနေရာကိုသွားပြီးမှဟိုစဟိုဘယ်လိုပြောမလဲရရှာတယ်ပြဿနာရှာတယ်ဆိုတော့အဲ့ဒါကသုံးအဲ့ဒီလောက်လိုလားအဲ့ဒီလောက်အသုံးပြုတဲ့ဟိုတမတော်မဟုတ်တော့
လွတ်လပ်ရေးရပြီးနောက်ပိုင်းကလေးကမြန်မာပြည်မှာပြည်တွင်းစစ်တွေဖြစ်လာတာဆိုတော့တစ်ဖက်ကတက်မတော်ဘက်ကဘာပြောလဲဆိုတဲ့အခါကျတော့နိုင်ငံအချုပ်အခြာတည်ထောင်ခံမြဲအောင်နိုင်ငံတော်ကြီးမပြိုကွဲအောင်ပေါ့တက်မတော်အနေနဲ့ကဒါသူတို့ရဲ့တာဝန်အရဆောင်ရွက်နေရပါတယ်ဆိုပြီးတော့ဟိုပြောတယ်လေဆိုတော့အဒီယာနဲ့ပတ်သက်ပြီးတော့ဟိုဘာမှန်းပြောချင်ပါလဲ
ဟုတ်ကဲ့သူတို့အဲ့လိုမျိုးပြောနေမယ်ဆိုရင်ဒါကျွန်တော်တို့ထက်မှာရောကျွန်တော်တို့သူတို့ကိုသွားပြီးမှအရန်ကြတာရှိလားကျမတို့သူဟိုစားတိုင်းရင်းသားဟိုစားစစ်ဖက်ရောသူတို့စီကိုသွားပြီးမှဟိုစားသွားတိုက်မယ်နေရာသွားလူမယ်ပစ္စည်းတွေသွားကောက်ယူမယ်အဲ့လိုမျိုးရောရှိလားမရှိဘူးသူတို့ပြည်ထောင်စုအတွက်အကောင်ဆုံးလုပ်ချင်မယ်ဆိုရင်ပြည်သူလူထုကိုသွားပြီးမှသွားတိုက်ဖို့မလိုဘူးပြည်သူလူထုသူတို့ကိုလည်းသူတို့အေးအေးဆေးဆေးနေမယ်ဆိုရင်သူတို့အသက်မွေးဝါးကြောက်အတွက်လည်းပို့ပြီးမှဟိုစားဟိုကြီးထွားလာနိုင်တယ်ဒါပေမဲ့အဲ့ဒီစစ်သားတွေကသူများစီကိုသွားပြီးမှသူများကိုသွားတိုက်တယ်နေရာကိုသွားလုတယ်မြေကိုသွားယူတယ်သူများမြေဖြစ်ကိုသွားကတယ်နောက်ထောဟိုစားဘာလို့ဆိုကျမတို့ကပါသွားတယ်ဟိုတော့ထဲမှာဟိုစားထွက်ပြေးရတယ်ပြီးတော့နောက်ထောသူများနေရာကိုရောက်သွားပြီးမှဟိုစားဟိုဒုက္ခတွေဖြစ်သွားတယ်အဲ့ဒီလိုမျိုးတတ်မတော်ဆိုရင်အဲ့ဒီလိုမျိုးစစ်သားဆိုရင်ဘယ်လိုမျိုးအသုံးချမလဲပြည်သူလူထုရဲ့အကျိုးမှမကြပဲအသုံးမှမကြပဲနဲ့သူတို့တကယ်တကယ်နိုင်ငံကိုပြည်သူဆောက်ရှောက်စေချင်မဲ့ဆိုရင်တခြားပြည်ပနာရဲ့အများကြီးရှိသေးတယ်။ဘာဖြစ်လို့သွားမလုပ်တာလဲ။ဘာဖြစ်လို့တိုင်းရင်းသားတွေကိုစီကိုလာပြီးမှလာတိုက်တယ်။အခုကဟိုစားတနနဲ့ပြည်တာမှမဟုတ်ဘဲနဲ့ဟိုစားလေရင်နဲ့ဗာနဲ့ကျမတို့တိုင်းရင်းသားတွေဘာလေရင်တစ်စီးမှမရှိဘူး။အဲ့ဒါဘာမှအကျိုးမရှိဘူး။သူတို့အဲ့လိုမျိုးလုပ်တဲ့အတွက်ကြောင့်ခုနေကကျမတို့နေကအခုအဲ့လိုမျိုးအခြေအနေရှိတာ။လိုမျိုးမလုပ်ဘူးကျမတို့လည်းတိုက်ဘူးဆိုရင်သူကျမတို့ပြပပြင်းနေကပြပပြရဟိုတိုက်ဒီထက်ပိုးပြီးတော့အင်းချပါရဖြစ်မယ
်မိုင်ရတကီးဖို့ဟာဒီအမေရိကန်ပြည်အောင်စုမှာလူခွေလှုပ်ရှားသူတဦးအနေနဲ့ရက်တီလာတာကြာပြီပေါ့လေရှေ့ဆက်ပြီးတော့ဒီမြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုပုံစံမျိုးနဲ့ဆက်ပြီးတော့စောင့်ကြည့်ပြီးတော့ဒီလှုပ်ရှားမှုတွေကိုလှုပ်သွားဖို့စီစဉ်ထားပါလေခင်ဗ
ျလူခွင့်ကိစ္စကိုပဲစောင့်ကြည့်ရမှာပေါ့အခုကပြောတယ်အပြောင်းလဲရှိလာပြီဒါပေမဲ့ကျမတို့အစိုးရအဖက်မှာသူတို့ဘာမှမတင်ပြဘူးအကောင့်တွေကြီးပဲတင်ပြတယ်အဲဆိုကျမတို့လူလူမျိုးအဲပြည်သူလူထုအတွက်ကျမတို့ရေလူအခွင့်အရေးအတွက်လှုပ်ရှားတဲ့လူတယောက်အနေနဲ့ဒီအဲ့လိုမျိုးကိစ္စတွေအဲ့လိုမျိုးအကြောင်းအရာတွေအမေရိကန်အစိုးရကိုတင်ပြရမယ်ဘာဖြစ်လို့မတင်ပြဘူးဆိုရင်အစိုးရကျမတို့ဘာမှပြန်ဘာမှပြန်အစိုးရအဖက်မှာသူတို့ဘာမှတင်ပြဖို့မရှိပါဘူး
သတ်ဆုံးလေအမေရိကန်သခွင့်အစီအစဉ်ကိုတင်ဆက်ပေးလိုက်တာပါရှင်ခုတော့မနေ့ဖြန်ည9:00နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုထပ်ပြီးတော့မိတ်ဆက်ပေးလိုက်ပါရယ
်သရရှင်များရှင်ရွေးကောက်ပွဲမှာနိုင်ရထားတဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်အဖြစ်ဒေါက်ဆန်းစုကြည်ဟာအစိုးရတက်ကိုဦးဆောင်မှုရှိနေပါတယ်အခြေခံဥပဒေအရသမ္မတဖြစ်ခွင့်မရှိပေမဲ့သမ္မတအထက်ကတာဝန်ယူမယ်လို့ပြောထားတဲ့ဒေါက်ဆန်းစုကြည်ကိုတိုင်းပြည်ခေါင်းဆောင်အဖြစ်သောရရှင်တို့အနေနဲ့ဘလိုရာထူးတာဝန်မျိုးကိုယူဆခြင်းကြပါသလဲလက်ရှိနိုင်ငံရေးအခြေအနေအရဘလိုရာထူးတာဝန်မျိုးကအသင့်တော်ဆုံးဖြစ်နိုင်မယ်လို့ထင်ကြပါသလဲဆိုတာကိုတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် ဲ့2392382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VUE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VUE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။VOA ရဲ့တရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုစနေနေ့အင်္ဂါညတွေမှာထုတ်လွှင့်ပေးနေပါရယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါ။မြမအမြင့်တွေဟာတဘာဝတယံဇာတာအတွက်ဘလောက်အရေးပါတယ်ဆိုတဲ့အကြောင်းကိုအနဝါဇီဝဗေဒပညာရှင်ဦးအောင်မြင့်ကိုတော်ခင်မျိုးသက်ကမေးမြန်းပြီးသိပ္ပံနဲ့ဤပညာအစီအစဉ်မှာတင်ဆက်ထားပါရရှင်။
မြစ်တစင်းမှာရေချိုတန်ရန်စာတတွေနဲ့အတူမြစ်ရဲ့ဂီဟာစနစ်တန်ဖိုးနဲ့မြစ်ကြောင်းတလျှောက်လူမှုစီးပွားရေးတန်ဖိုးတွေကိုအလွဲသုံးစားမလုပ်ဘဲမြန်မာနိုင်ငံအတွက်တဘာဝကပေးထားတဲ့မြစ်တန်ရန်စာတတွေကိုထိမ့်သိမ့်ဖို့အတွက်ဒီတစ်ပတ်မှာပြောပြပါမယ်နော
်။ကျွန်တော်တို့ကကံကောင်းလို့ဒီမြစ်ကြီး၄စင်းပေါ့အဓိကတော့ဒီအဝရီတန်လွင်စစ်တောင်းချင်းတွင်ပေါ့ဒါကျွန်တော်တို့နိုင်ငံအတွက်အမတန်ကံကောင်းတဲ့ရေချိုတရားစာတကိုနိုင်ငံကိုကန့်လန့်ပြပြီးတော့အပေါ်နဲ့အောက်စီးနေတာဖြစ်တယ်။ဒီတရားစာတရဲ့တန်ဖိုးကအမတန်ကြီးတယ်။ဒီမြစ်တရားစာတတွေကတဘာဝပေးတာလို့ပေါ့နော်။ရတာလည်းအမတန်ဖိုးတန်တဲ့တရားစာတတွေဖြစ်တယ်။ဒီရေချိုဆိုတာကအများသိတဲ့အတိုင်းပေါ့အမတန်ရေးကြီးတဲ့လူသားတွေအတွက်တရားစာတပြည့်တော့ကျွန်တော်တို့မှဒီရေချိုတရားစာတကိုပေးတဲ့မြစ်ကြီးတွေရှိတယ်။ဒီမြစ်ကြီးတွေကဒီရေချိုပေးတဲ့မြေဝန်းတစ်လျှောက်မှာအမတန်ကောင်းတဲ့စက်ပြွေးတွေလုပ်နိုင်တယ်နောက်တစ်ခါသွားလာနိုင်တယ်နောက်တစ်ခါကြီးရနေပြီးတော့ဒီ renewable energy လိုမျိုးတရားပြည့်ပြည့်စွမ်းအင်တွေကိုကျွန်တော်တို့ကဒီ big game ကြီးတွေမဟုတ်ဘဲနဲ့ပေါ့နော်ပဝန်းကျုံမတိခဲ့ပဲထုတ်နိုင်တယ်ဆိုတော့သူကရေရှည်ပေါ့ကျွန်တော်တို့အခုလက်ရှိတွင်မကဘူးကျွန်တော်တို့နောင်အတွက်ပါအမတန်ရေးကြီးတဲ့နိုင်ငံရဲ့တရားစာတတွေဖြစ်တယ်လေအဲဒီမှာဓာရီကိုကျွန်တော်တို့ကတံပိုးထားပြီးတော့မြစ်ကတရားစတဲ့ရေရှည်ဒီရစနစ်တံပိုးအဲမြစ်တစ်လျှောက်မှာနေတဲ့လူတွေရဲ့လူမှုစီးပွားရေးတံပိုး social value တွေပေါ့နော်သူရဲ့လူမှုတံပိုးတွေကိုချိန်သိမ့်တဲ့ဒီမြစ်တရားစတဲ့နဲ့ဒီကဲလို့ဓာရီကပျက်စီးမဲ့ဆိုရင်ပြန်မရနိုင်တဲ့တရားစတဲ့မျိုးဖြစ်တယ်တချို့နိုင်ငံမှာကမ္ဘာမှာမြေကြောင်းကြီးတွေပျောက်ကုန်တာပင်လယ်ရှိအစီးစင်းတော့တာတွေကဒီ lesson တွေအများကြီးရှိတယ်တော့ကျွန်တော်တို့နိုင်ငံမှာဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေတဲ့အချိန်မှာဒီမြစ်တရားစတဲ့ရဲ့တံပိုးအမှန်ကိုသိပြီးတော့အကောင်းဆုံးအသုံးချတဲ့လေကျွန်တော်ကတော့အကြံပြုချင်ပါလေ
မြမပြင်းမြဲစွန့်ရင်အတန်း REAM ရဲ့အထွေထွေအတွင်းရမှုဖြစ်တဲ့အန်ဝါဇီဝဗေဒပညာရှင်ဦးအောင်မြင့်ပါမြစ်ကြီးလေးစင်းတဲ့ကအကြီးဆုံးဖြစ်တဲ့အေယာဝတီမြစ်ကြောင်းဟာမြမနိုင်ငံမြောက်ဖျားကနေအေယာဝတီမြို့ဝကျွန်းပေါ်အထိသူဖြတ်တန်းစီးဆင်းရမြို့ရွာဒေသတွေအတွက်အကျိုးပြုနေတာမို့ဒီမြစ်ကြောင်းကိုထိခိုက်စေမဲ့ရေကာတာကြီးတွေဆောက်လုံမှာကိုရက်ဆိုင်ပစ်ဖို့အတွက်ပြည်သူတရက်လုံးကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဒီနှစ်အထိဒါကိုရက်ဆိုင်ထားတာတွေ့ရပေမဲ့ရှေ့နှစ်တွေအတွက်ကတော့မရေမရာရှိနေသေးပါ။မြန်မာနိုင်ငံအရှေ့ပိုင်းတရုတ်ပြည်ဘက်မှာမြစ်ဖြားခံပြီးမြန်မာနိုင်ငံတဲကကချင်ရှမ်းကယားကရင်နဲ့မွန်မြန်မာတိုင်းရင်းသားတွေနေထိုင်ရာနေရာတွေကိုဖြတ်တန်းပြီးစစ်ဆင်တဲ့တန်လွင်မြစ်ကတော့ထိုင်းနိုင်ငံနဲ့လည်းဆက်ဆံနေတာဖြစ်ပါတယ်။ဒီတန်လွင်မြစ်ကြောင်းပေါ်မှာတိဆောက်ဖို့လုပ်နေတဲ့အရှေ့တောင်အာရှဒေသရဲ့အမြင့်ဆုံးရေကာတာဖြစ်လာမယ်ရေကာတာတွေစီကနေရမယ်အကျိုးအမြတ်တွေဟာပေးဆက်ရမယ်တယံစာတတန်ဖိုးနဲ့မျှချေရှိမရှိတည်တည်ချာချာသုံးသပ်ဖို့တော့လိုအပ်တယ်လို့ဆိုပါတယ်
ဘူလလောကျတော့အဓိက၄ခုပေါ့နော်အဓိက၄ခုရှိတယ်ဒီဟာကြီးရဲ့တာဆန်းရဲ့ကွန်းလုံဆိုတော့ဒါအမတန်ကြီးတဲ့ရေကာတာကြီးတွေပဲဒီဗမာဒီဒီရှစ်တောင်အာရှမှာတော့အမြင့်ဆုံးရေကာတာစီးရင်မှာပါပြီးတော့ဒီဖက်မဲ့မီဂါဝတ်ဆိုလည်းအများကြီးမှန်းတာရှိတယ်ဒါမဲ့တကယ်တကယ်ဒီမျိုးကအားလုံးအရလောလောဆယ် MOU ဆင်မှာပဲဒီအများသိအောင်ကျွန်တော်တို့ရေပုံရသတင်းအရာဆိုရင်ကိုပဲကျွန်တော်တို့90%ခန့်တော့ပြည်ပကိုရောင်းဖို့ဖြစ်တယ်ကျွန်တော်တို့အတွက်သုံးဖို့မဟုတ်ဘူးအဲကြောင့်မို့လို့ကျွန်တော်တို့မှထိကြိုက်သွားမယ်ပြောင်းလဲသွားမယ်ကျွန်တော်တို့ဇယံစာတဒီပေးစားမယ်အခြေအနေနဲ့ရမယ်ဟာနဲ့ကျွန်တော်တို့တိုင်းရလားဆိုတာကိုကျွန်တော်တို့ကဒီမတန်ပေါ့နော်ဒီပြသတင်ချတဲ့ EIA တွေပါလေကျွန်တော်ကလူလာနေကြတဲ့အခြေအနေဖြစ်တယ်
ဟုတ်ကဲ့ပါဆင်ဆက်ကရင်ပြည်နယ်ထဲမှာဒီဟကြီးရေကာတာဆောက်မဲ့နေရာပတ်ဝန်းကျင်မှာကဘာပေါ်မှာရှားပါတဲ့မျိုးစိတ်တွေတော်တော်များများရှိတယ်လို့ဒီမြေချောင်းများကွန်ရက်ကနေထုတ်ပြန်ထားတဲ့စာရှိပါတယ်ဆရာဆရာဒီဥစ္စာတွေကိုထိမ့်သိမ့်ဖို့ဘာတွေလုပ်နေပါလဲဆရာဒီတန်လွင်မြေချောင်းတဝိုက်မှာရှိတဲ့ဒီတဘာဝဝန်းကျင်ကိုလေ
တန်လွင်မြေချောင်းတစ်လျှောက်လုံးကတော့ကျွန်တော်နိုင်ငံထဲမှာတော်လေး remote ဖြစ်တဲ့ခေါ်မှာပေါ့နော်ဒီတော်တောင်အောင်ထူထပ်ပြီးလူရောက်ပေါက်နေတဲ့နေရာဖြစ်တဲ့အတွက်ဒီတကယ်တကယ်သဘာဝအရာကိုကျွန်တော်တို့ biodiversity ကမြင့်ပါလေမြင့်တဲ့နေရာတွေဖြစ်တယ် biodiversity ကိုဘယ်လိုထိန်းသိမ်းမလဲဆိုတော့အဲ့ဒါတော့ကျွန်တော်တို့ကအခုသိအောင်လုပ်နေတဲ့အချိန်တွေပဲရှိတဲ့အပြင်အကုန်လုံးလည်းသိအောင်လုပ်နိုင်တဲ့ပေါ့နော်စနစ်တကျဒီလိုနေရာဒီမှာကျန်းနာနာလုပ်နိုင်တဲ့အချိန်တွေတော့မရှိသေးဘူးဗျမရှိသေးတော့ကျွန်တော်တို့ကအသေးစားမသိရသေးဘူးတကယ်လို့ဟကြီးလို့နေရာကဘာဆိုရင်ဇာကောင်းလဲဆိုတော့ဒီမြစ်ဝနဲ့မတန်နီးတယ်ဒီတန်လွေမြစ်ဝနဲ့ဆိုရင်ဒီတော်တော်နီးတဲ့နေရာဖြစ်တဲ့အတွက်တကယ်လို့အဲ့ဒီနေရာမှာရေအတားဆီးလို့ရှိရင်သေချာပေါက်ဒီမြစ်ဝမှာတော့တစ်ဘက်ကပင်လယ်ဘက်ကရေငန်ထိုးတာနဲ့ဒီဘက်ကရေစည်းရေလာနေတာနဲ့အပြောင်းလဲသေချာပေါက်ဖြစ်မယ်အဲ့တော့ဟကြီးလို့ဒံမျိုးကတော့ဒီ biodiversity ဘယ်လိုပြောင်းမလဲဆိုလို့ရှိရင်ဒီ estuary ecosystem လို့ခေါ်တဲ့ဒီမြစ်ဝပိုင်းဆိုင်ရာရေကြိုးရေငန်ဇက်ကငါကွာရှိတဲ့ဂျေယာစနစ်ကပြောင်းမှာမှမယ်။ဒါကြောင့်မလို့အဲဒီပြောင်းတဲ့အပေါ်မှာဒီရေကိုရေငန်ဇက်ကိုနှစ်သက်တဲ့ဒီအပင်တွေသရဝါတွေကတော့ကျွန်တော်ဆိုးရုံပဲ။ဒါကရေငန်ဘက်ကထိုးဝင်တဲ့အတွက်မြစ်ဝပိုင်းမှာဒီရေကြိုးအားကိုးပြီးလုံးလုံးရတဲ့လုပ်ငန်းတွေလည်းချိန်ကြိုက်မယ်။ဒါကတော့ကျွန်တော်တို့လောလောဆယ်ကျွန်တော်ဆိုးရင်အမတန်ဆိုးရင်ဆုံးအချက်တွေပါ
။ချင်းတွင်းအမြင့်အကြောင်းကိုဆရာပြောပြပေးလို့ရမှာဆရာ
။ချင်းတွင်းဘက်တော့ကျွန်တော်သိချာမသိပါဘူးဗျာ။အဲဒီဘက်ကိုကျွန်တော်တို့လေ့လာဖို့ကျွန်တော်တို့အချိန်တွေမရှိပါဘူး။လောလောဆယ်ကျွန်တော်တို့အဓိက ARV နဲ့တန်းလင်းကိုပဲအရင်စိုက်ပြီးတော့ကျွန်တော်တို့လှုပ်လှုပ်နေပါတ
ယ်။ဟုတ်ကဲ့ပါဆက်ဆက်စစ်တောင်းအောင်ဆက်
။စစ်တောင်းကအမှန်ကတော့စစ်တောင်းမြေဝကကျွန်တော်တို့ဒီသရွေနဲ့ဆက်နေတာဗျ။စစ်တောင်းမြေဝဆိုရင်မှန်ဆိုရင်ဒီဗမာနိုင်ငံမှာအကြီးဆုံးပေါ့နော်ဒီ wetland ကြီးအနေနဲ့ထင်ရှားကြကဘာတိနာမည်ပေါက်ဖို့တောင်စူးစမ်းနေတဲ့အခြေအနေရှိပါတယ်။အဲစစ်တောင်းမြေဝကတော့ကျွန်တော်တို့သိသလောက်စစ်တောင်းမြေဝမှာရှိနေတဲ့ကျွန်တော်တို့ biodiversity နဲ့ natural ecosystem value တွေကမြင့်တယ်ဒီကောင်ကိုကျွန်တော်တို့အဓိက view design တံပိုးထားပြီးတော့ထိန်းသိမ်းဖို့လိုအပ်တယ်။အဲတချို့လဲဒီသိပ္ပံပညာရှင်တွေတချို့ဆောင်ရွက်နေတာလည်းရှိတယ်။ဒါပေမဲ့ကျွန်တော်တို့ဒီမြစ်တရားဇာတ်ကိုစစ်တောင်းမြို့တရားဇာတ်ကိုအဓိကအခြေခံပြီးတော့လှုပ်လှုပ်တာတော့မတွေ့ရဘူး။စစ်တောင်းမြို့ဝကတော့ငကူနဲ့ကြည့်လို့ရှိရင်တော့ဒီစစ်တောင်းဆက်ကူဇက်ရဲ့ဒီယောဂကြောင့်ပေါ့နော်။ဒီစစ်တောင်းမြို့ဝတော့များများမှရှိတဲ့ဝါရောတွေပစ္စည်းရဲ့ပြင်ဒုနာကဒီ deposit တွေကြောင့်မလို့ဒီငကူကအမတန်ပေါ်ခဲ့တဲ့နာမည်ကြီးခဲ့တဲ့ဒီငါကလောက်တူပါတော့မှကျွန်တော်တို့ကျော်ကြီးပြုံးဒီပျောက်ကွယ်နေတဲ့အခြေအနေမှာရှိပါတယ
်။အန်နဝါစီဝဘေးရာပညာရှင်ဥအောင်မြင့်မှာမြန်မာနိုင်ငံမှာမြစ်ချောင်းတွေပေါများတာမို့ရထားတဲ့သင်္ယဆာတကိုတံမိုးထားကောင်းမှမသိတဲ့အဖြစ်မျိုးတွေရှိနေတယ်လို့စနစ်တကျဘယ်လိုအကျိုးရှိအောင်သုံးဆွဲရမယ်ဆိုတာကိုနားမလည်တာမျိုးတွေလည်းရှိနေတာမို့အသိပညာပေးဖို့လိုအပ်နေပါတယ်ဆိုတာကိုသင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်လည်းနော
်။သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။ခုတော့သတင်းပတ်ဆင်ကဏ္ဍနောက်တစ်ခုဖြစ်တဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။နိုဝင်ဘာလ25ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများအပေါ်အကြံဖက်မှုပပျောက်ရေးအထိမ်းအမှတ်လေးကိုကုလသမဂ္ဂမှကျင်းပခဲ့ရမှာအမျိုးသမီးများအပေါ်အကြံဖက်မှုပပျောက်ရေးကိုကမ္ဘာကတညီတညွတ်တဲ့ဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းသွားခဲ့ပါတယ်။အလားတူပဲပြစ်မှုကျူးလွန်သူတွေကိုလည်းထိထိရောက်ရောက်အရေးယူပေးဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်။အမျိုးသမီးများအပေါ်အကြံဖက်မှုပပျောက်ရေးနဲ့ပတ်သက်လို့မြန်မာအမျိုးသမီးများအဖွဲ့အစည်းကလည်းစိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ကြပါတယ်။အကြောင်းဆောင်ကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ဆက်ပေးထားပါရရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even if we are united between men and women among government leaders business communities and civil society leaders I think there will be nothing which we cannot overcome
အမျိုးသားနဲ့အမျိုးသမီးတွေကြားအစိုးရခေါင်းဆောင်တွေကြားစီးပွားရေးလူအဖွဲ့အစည်းနဲ့အရက်ဖက်လူအဖွဲ့အစည်းတွေကြားစီးလုံးညီညွတ်ကြမယ်ဆိုရင်ကျွန်တော်တို့မကျော်လွှားနိုင်တဲ့အခက်အခဲဆိုတာမရှိပါဘူးကျမ်းမာဒန်းလူအခွင့်အရေးရရှိမှုအမျိုးသမီးတွေရဲ့အရေးအသွေးမြင့်တင်ပေးမှုကိုဖော်ဆောင်ရမှာဘယ်လိုအတားအဆီးမှရှိနိုင်မှာမဟုတ်ပါဘူ
းအမျိုးသမီးတွေပေါ်ကျန်းဖက်မှုပပျောက်ရေးအတွက်ဆောင်ရွက်ရမှာကဘာထွန်းအလုံးအတူတကွလက်တွဲဆောင်ရွက်ချဖို့အရေးကြီးတယ်ဆိုတာကိုကုလသမဂ္ဂအထွေထွေချုပ်မစ္စတာဘန်ကီမွန်ကနိုဝင်ဘာလ25ရက်နေ့မှာကြေညာတဲ့နိုင်ငံတကာအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးအထိမ့်မှတ်နေမှာအခုလိုတိုက်တွန်းပြောကြားသွားတာဖြစ်ပါတယ်။ဒါ့အပြင်အမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်အကြမ်းဖက်တဲ့လုပ်ရက်တွေဖြစ်တဲ့အိမ်တွင်းအကြမ်းဖက်မှုလိင်ပိုင်းဆိုင်ရာစော်ကားမှုကြီးကျွန်ပြုတ်မှုလူကုန်ကူးမှုလေအင်္ကာလှိဖြက်မှုနဲ့မိန်းကလေးငယ်တွေကိုအတိအတ္တမအိမ်တောင်ချမှုအပြင်အစိုးရတွေရဲ့တိုက်ခိုက်မှုလုပ်ရတွေကိုဖိရောက်စွာအရေးယူဖို့လဲမစ္စတာဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ
် All violent crimes against women
must be punished. Women and girls also suffer other
မျိုးသမီးတွေပေါ်အကြမ်းဖက်တဲ့ပြစ်မှုမှန်သမျှကိုဥပဒေအရအရေးယူမှာဖြစ်ပါတယ်။အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာကြမ်းမာခွဲခြားဆက်ဆံစော်ကားမှုတွေကိုခံကြရတယ်လို့အစွန်းရောက်သမားတွေအပြင်နိုင်ငံရဲ့လူညွန်ရေးကိုတာဝန်ယူတဲ့တပ်တွေရဲ့အကြမ်းဖက်စော်ကားတာကိုလည်းခံကြရတာတွေ့ရပါတယ
်။ဒီနှစ်တွေအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုဖြစ်ကဘာကိုလီမော်ယောင်လွှမ်းစေရမယ်ဆိုတဲ့၁၆ရက်ကြာကြိုးပမ်းမှုကိုနိုဝင်ဘာလ25ရက်နေ့ကနေဒီဇင်ဘာလ10ရက်နိုင်ငံတကာလူ့အခွင့်အရေးနေ့အထိကျင်းပသွားဖို့ရှိပါတယ်။ခုလိုအမျိုးသမီးပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ဆောင်ရမှာအရေးကြီးတာကအမျိုးသမီးအခွင့်အရေးတွေကိုလေးစားဖို့နဲ့ချိန်နဲ့မှပဲအမျိုးသမီးတွေရဲ့စွမ်းရည်ကိုမြင့်တင်ပေးဖို့ဖြစ်တယ်လို့လည်းမစ္စတာဘန်ကတိုက်တွန်းခဲ့ပါတယ်။အဲ့ဒီခဏမှပဲကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်လည်းဖြစ်ကုလသမဂ္ဂအမျိုးသမီးရအမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဖွန်ဇာလီမလန်ဖိုဂူကာကအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်ရမှာအမျိုးသားရေးကိုအကြောင်းပြပြီးပြုလုပ်တာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောခဲ့ပါတယ
် Nationalism is usually the refuge of the scoundrels when all else fails
မျိုးသားရေးကိုအကြောင်းပြပြီးလှုပ်ချင်တာတွေကိုစင်ကြယ်ပြီးလှုပ်ကြတာတွေရှိပါတယ်တခြားဘာအကြောင်းမှမပြနိုင်တော့ဘူးဆိုရင်အပြောင်းလဲတိုးတက်မှုကိုဟန်တားဖို့အမျိုးသားရေးကိုဗန်းပြလီရှိကြပါလေဒီလိုဖြစ်လာခဲ့ရင်လုံးဝလက်မခံပါနဲ့အမှန်တရားတွေတိုက်ပွဲဝင်ပါအမှန်တရားသာလျှင်အလုံးရဲ့ဘဝကိုလွတ်လပ်စေမှာဖြစ်ပါတယ်လို့လက်ထောက်အတွင်းမှုချုပ်ဖွန်ဇာလီမလန်ပိုဂူကာကပြောသွားတာဖြစ်ပါတယ်ဒါအပြင်အမျိုးသမီးများပေါ်အကြမ်းဖက်မှုကျူးလွန်သူတွေကိုလည်းထိရောက်စွာအရေးယူနိုင်ဖို့အရေးကြီးတယ်လို့လည်းသူကပြောခဲ့ပါတယ
် Laws are important. Laws will not make people love and respect women, but laws will give women an opportunity to have recourse. So we need
ဥပဒေတွေဟာအရေးကြီးပါတယ်။ဒါပေမဲ့ဥပဒေတွေချမှတ်တိုင်းအမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်လေးစားမှုရှိစေဖို့အာမခံချက်မပေးနိုင်ပါဘူး။ဥပဒေတွေရှိလို့အမျိုးသမီးတွေအနေနဲ့ဥပဒေအကြောင်းအရအရေးယူဆောင်ရွက်နိုင်မှာဖြစ်တဲ့အတွက်ဥပဒေတွေရှိဖို့လိုအပ်တယ်လို့ဥပဒေရလေအရေးယူဆောင်ရွက်ပေးဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကပြောသွားတာဖြစ်ပါတယ်။ဒီနေ့ကြောက်ရောက်တဲ့နိုင်ငံတကာအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အထိမ်းအမှတ်ဖြစ်မြန်မာအမျိုးသမီးများအဖွဲ့တွေကအစီရင်ခံစာတွေ၊ကြေညာချက်တွေထုတ်ပြန်ခဲ့ကြရမှာကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်နဲ့လက်ထောက်အတွင်းမှုချုပ်ဖွန်ဇာလီမလန်ဘိုဂူဂါတို့ရဲ့မိမောင်းထုတ်ပြချက်တွေထင်ဟပေါ်လွင်လာတွေ့ရပါတယ်။ WLB ခေါ်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနှီးပေါင်းစုံအကြမ်းဖက်မှုများရပ်တန့်ပြီးဘူးဆိုတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံရှိပဋိပက္ခဖြစ်ပွားနေတဲ့တိုင်းရင်းဒေသတွေမှာမြို့ပြများပေါ်ကျန်းဖက်မှုတွေဖြစ်ပွားနေတဲ့အတွက်ကြောင့်စိုးရိမ်မကင်းဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။မွန်နီလီကတော့ WLB ရဲ့ပဲ့ကိုင်ကော်မတီမူဝါဒရေးရာဦးဆောင်အဖွဲ့ဝင်တူဖြစ်ပါတယ်
။တကယ်ကျွန်တော်တို့မြန်မာနိုင်ငံကိုပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေအဓိကအထူးသဖြင့်ဒီလိမ့်ပိုင်းဆိုင်ရာအကျန်းဖက်မှုပေါ့နော်။ပြီးလို့ရှိရင်စိတ်ပိုင်းဆိုင်ရာတခြားရုပ်ပိုင်းဆိုင်ရာဒီအလုံးအကျန့်ဖက်ခံရတာကပို့ပြီးတော့ဆက်ဆက်မှုရှိနေတာဒီအာကျမတို့ရဲ့ဗီဒီယိုစစ်ကြောင့်ဖြစ်တယ်ဆိုတဲ့ဟာပေါ့နော်အထူးသဖြင့်ဒီတိုင်းဒေသမှာဆိုလို့ရှိရင်အမျိုးသမီးတွေကမတရားကိုအကျန့်ဖက်ခံရတယ်ဒီအကျန့်ဖက်ခံရတာကဒီအပိုင်းဝိုင်းသမကဘောနော်အင်ဒီအကျံဖက်မှုဒီထက်ပိုပြီးတော့ဆူဆူဝါဝါဖြစ်တာကအစိုးရစစ်တပ်ဘောနော်ဒီစစ်တပ်ကနေပြုတ်ချင်တဲ့အကျံဖက်မှုကတော့ပိုဆူဆူဝါဝါဖြစ်နေတာဘောနော်ဒါကြောင့်မို့ကျွန်တော်တို့နိုင်ငံရဲ့ဒီအမျိုးသမီးတွေခံစားနေရတဲ့နေပေါင်းများစွာခံစားနေရတဲ့ဒီလိုမျိုးဟိုဆူဆူဝါဝါအကျံဖက်ခံရတဲ့ကိစ္စတွေလိမ်ပိုင်းဆိုင်ရာပြီးလို့ရှင်တချို့ဆိုလို့ရှင်လိမ်ပိုင်းဆိုင်ရာအကျံဖက်ပြီးတော့အသက်ခံရတဲ့အဆင့်အထိဘောနော်ရောက်နေတဲ့ဒီအမျိုးသမီးတွေရဲ့ဘဝလုံးချုံမှုရှိတဲ့ကိစ္စတွေကဒီစစ်ဆိုတဲ့အရာနဲ့ဆက်ဆက်မှုအများကြီးရှိနေတာပေါ့နော်ဒါကြောင့်မို့ကျွန်တော်တို့ဒါကိုတိုက်တွန်းချင်းဖြစ်ပါတယ
်ဒါပြင်ခုလိုအမျိုးသမီးတွေပေါ်အကျန်းဖက်မှုကျူးလွန်သူတွေကိုတက်ဆိုင်ရာအာဏာပိုင်တွေကအရေးယူအပြစ်ပေးခြင်းမရှိတဲ့အကြောင်းလဲမွန်းနေလီကထောက်ပြပါတယ
်ကျွန်တော်တို့ရဲ့ဒီလင်းစစ်ကြီးငင်းချမ်းဖို့အတွက်ဒါညီလန်းရှာပြလုံဆောင်ပေးဖို့လိုတယ်ပြီးလို့ရှိရင်ကျမတို့ဒီတိုင်းသားအားဒီရဲ့တန်းတူညီမျှမှုပေါ့နော်အဲ့လိုမျိုးရှိမှသာဒီအမျိုးသမီးရဲ့ဘဝလုံခြုံမှုတွေကိုလည်းကိုကပြန်ပြီးတော့စူးစမ်းပြလုံဆောင်ဖို့အတွက်အလားအလာအများကြီးရှိရဆိုတဲ့ကိစ္စတွေမြင်တယ်ပြီးလို့ရှိရင်ဒီအမျိုးသမီးတွေအကျန့်ဖက်ခံရတဲ့ကိစ္စတွေကိုကျူးလွန်တဲ့လူတွေကိုချီချီမိမိအရေးယူပေးဖို့ဥပမာဆိုလို့ရှိရင်ပြီးခဲ့တဲ့ အမှုကိစ္စမှာဆိုလို့ရှိရင်ကျူးလွန်တဲ့လူကိုထောင်ဒဏ်တနည်းအဲ့လိုမျိုးပဲချတဲ့ကိစ္စတွေဒါဆိုလို့ရှိရင်များသောအားဖြင့်အဲဒီလောက်လေးပဲအဲလုပ်မယ်ဆိုလို့ရှိရင်ဒါကျူးလွန်တဲ့လူတွေကိုပို့ပြီးတော့ကျူးလွန်အောင်ကြောက်အောင်မလုပ်တဲ့အပြင်ပေါ့နော်ဒါကတော့လူငင်းချမ်းသာခွင့်ပေးထားတဲ့အခြေအနေရှိနေတယ်ပေါ့နော်ဒါကြောင့်မို့ဒီကိစ္စတွေကိုကျူးလွန်တဲ့သူကိုတိတိကျကျအရေးယူပေးဖို့နဲ့ကျူးလွန်ခွင့်ပေးထားတဲ့အရေးကိစ္စတွေကိုရပ်တန့်ကရပ်ပေးဖို့ပေါ့နော်ဒါကတော့အရေးကြီးရဲ့ပေါ့ဒါကြောင့်မို့အာတရားဥပဒေစိုးမိုးမှုကလည်းအရေးကြီးရဆိုတဲ့ကိစ္စပေါ့နော
်အလားတူပဲရှမ်းလူခွေးမန်တိုင်းကလည်းရှမ်းပြည်နယ်မှာအပြစ်ရစေးရေးလှုပ်ထားပေမဲ့မြမအစုရစစ်တပ်ကလင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဆက်လက်ကျူးလွန်နေတာတွေ့ရှိရတယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထိုင်းချေဆိုင်ခင်အမျိုးသမီးများအစည်းအရုံးကတော့အနာကိုစားသိချင်းဆိုတဲ့ခေါင်းကြီးနဲ့ထိုင်းမြမနယ်စပ်ရှိဒုက္ခသည်စခန်းခုနှစ်ခုမှာမျိုးသမီးများပေါ်လိမ်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကျူးလွန်နေကြသူတွေဟာပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတဲ့အနေအထားမှာရှိနေပြီး2012ခုနှစ်2013ခုကြားစခန်းခုနှစ်ခုမှာဖြစ်ပွားခဲ့တဲ့လိမ်ပိုင်းဆိုင်ရာနဲ့ကြားမခွဲခြားအခြေခံတဲ့အမှုပေါင်း289မှုရှိခဲ့တာတွေ့ရတယ်လို့ဖော်ပြထားပါတယ်။ကင်းမျိုးသမီးများအစည်းအဝေးရဲ့ပြောခွင့်ရနော်စီယိုဖော်ကနာကိုစားသိချင်းဆိုတဲ့အမျိုးသမီးတွေခံနေရတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ
်။အနာကိုစားသိချင်းဆိုတာဆိုလို့ချင်းတာကျမတို့ဆိုလို့ချင်းတာအခုချိန်ကံဖက်မှုခံရတဲ့အမျိုးသမီးများတရားမျှတမှုမရှိဘူး။နောက်တော့သူတို့ဒုက္ခပြစခန်းမှာလည်းလင်းအကံဖက်မှုခံရတဲ့အမျိုးသမီးတွေကစင်နီဖီကန်ထုတ်ရတဲ့ဟာတွေကလည်းသူတို့အတွက်လည်းပြပြိုးကလည်းမရှိဘူး။နောက်တော့သူတို့အတွက်လည်းမတရားဘူးပေါ့နော်။အဲ့ဒါကြောင့်မလို့ဟိုကျမတို့ဆိုလို့ရှိရင်ဆားကအနာရရှိလို့ရှိရင်ပို့ပြီးနားတယ်။သူတို့အတွက်လည်းအဲ့လိုမျိုးပဲသူတို့ခံစားရတဲ့ဟာတွေကလည်းစိတ်ကဟိုပျော်ရွှင်မှုမဖြစ်တဲ့အချိန်ပို့ပြီးနားရတယ်။နောက်တော့နောက်ဆက်တွဲတွေလည်းအများကြီးသူတို့ခံစားရတယ်။အဲ့ဒါကြောင့်မို့ကျမတို့အမျိုးသမီးစီရင်အဲ့ဒါကိုဆိုလို့ချင်တယ်
။ခုလိုမြန်မာနိုင်ငံမှာအမျိုးသမီးများပေါ်အကြမ်းဖက်မှုတွေပပျောက်နိုင်ရေးတွေဆောင်ရွက်ရမှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲကြီးမှာအပြတ်သတ်နိုင်ရရှိလိုက်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်ဦးဆောင်မဲ့အစိုးရလက်ထက်မှာတော့အခြေအနေဟာလက်ရှိတဲ့အများကြီးကောင်းမွန်လာလိမ့်မယ်လို့အမျိုးသမီးရဲ့အဖွဲ့တွေကမျှော်လင့်ကြပါကြောင်းတင်ပြရင်းဒီတွင်ပါရဲ့မြေသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင
်ဒေါ်လလတန်စီစဉ်တင်ဆက်ပေးနေတဲ့မြို့သမီးကန္တာကိုနားဆင်ခဲ့ရတာပါရှင်ဒီစီစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးတော့ပြန်လဲထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်နေတဲ့အချိန်တွင်တင်ချင်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင်
အခုသတင်းပတ်စောပိုင်းတုန်းကဆီးရီးယားတူရကီနယ်စပ်နားမှာရုရှားတပ်လေယာဉ်စီးကိုတူရကီဘက်ကပစ်ချလိုက်ပြီးတဲ့နောက်နှစ်ဖက်တင်းမာနေတဲ့ဆက်ဆံရေးကိုရှော့ချဖို့အီတလီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူးကကြိုးစားနေပါတယ်။ကိုယ်နိုင်ငံနယ်နိမိတ်ကိုကာကွယ်ဖို့လှုပ်ဆောင်နေစမှာပဲတင်းမာမှုတွေရော့ချဖို့တူရကီအနေနဲ့ရုရှားနယ်ကမဟာမိတ်တွေနဲ့ပါလဲတွဲဆောင်ရွက်သွားမယ်လို့ Britain The Times သတင်းစာကအာဘော်ကန်နာမှာဝန်ကြီးချုပ်ဒါဗူဒါဂလူးကပြောဆိုထားပါတယ်။ IS တွေကိုတိုက်ခိုက်ဖို့ဟာထိတ်တန့်ရည်မှန်းချက်တစ်ခုဖြစ်တယ်လို့လည်းသူကဆိုပါတယ်။လွန်ခဲ့တဲ့သတင်းပတ်တွင်မာလီမြို့တော်ဘမာကိုကဇင်ကန်ဟိုတယ်တစ်ခုကိုဝင်ရောက်တိုက်ခိုက်မှုနဲ့ဆက်ဆက်မှုရှိသူလို့ယူဆသူအုပ်ကိုမာလီအထူးတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အဲဒီအကြမ်းဖက်တိုက်ခိုက်မှုအတွင်းလူပေါင်း19ဦးသေဆုံးခဲ့ပါတယ်။သူတို့တွေကိုအခုခါမှာစတင်စုံစမ်းစစ်ဆေးနေပြီးဘာကြောင့်အခုလိုတိုက်ခိုက်ခဲ့ရဆိုတာကိုသိလာလိမ့်မယ်လို့ဒီကနေ့စစ်ဖက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့အဲဒီနှစ်ဦးနဲ့အကြမ်းဖက်မှုဘယ်လိုဆက်နွယ်နေတယ်လဲဆိုတာကိုတော့ပြောမထားပါဘူး။အခုလအတွင်းပါရီမြို့မှာကျမ်းပတ်တိုက်ခိုက်မှုပြုလုပ်ခဲ့တဲ့အစွန်ရောက်တပ်ဖွဲ့တွေကိုနှိမ်နှင်းဖြိုခွဲသွားမှာဖြစ်တယ်လို့ပြင်သစ်သမ္မတ François Hollande ကဒီကနေ့ပြောဆိုလိုက်ပါတယ်။အဲဒီတိုက်ခိုက်မှုအတွင်းကွယ်လွန်သူတွေကိုရည်စူးပြီးကျင်းပတဲ့အခမ်းအနားမှာအခုလိုပြောကြားလိုက်တာပါ။ Paris Invalides အမျိုးသားအထိမ်းအမတ်အစအဦးမှဒီခမ်းအနားကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကောင်းအောင်ကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုရိုင်းဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 13.33ညလိုင်းဒိုမီတာ30 kHz 93.5နဲ့လိုင်းဒိုမီတာ40 kHz 9430တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ကျမအနန်းလောပါ။
This program has come to you from the Voice of America, Washington.